Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ13ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒုံမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်တော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ဘေးရန်ပေါင်းကကင်းဝေးကြပါစေကျွန်မခင်ပြူထွေးပါယူကရိန်းကဒရုန်းနဲ့တိုက်ခိုက်တာကြောင့်ရုရှားအနောက်တောင်ပိုင်းမှာရေနံကျက်ဆက်ရုံတစ်ခုမိလောင်သွားပါတယ်။နောက်ဟာမတ်စီဥစီချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့ခန်ယူနစ်စ်မြို့တိုက်ခိုက်မှုအတွင်းမှာပါလက်စတိုင်း20ထက်မနည်းသေဆုံးသွားတယ်ဆိုပြီးတော့ဂါဇာကျန်းမာရေးဌာနကပြောပါတယ်။ရန်ကုန်မြစ်ထဲမှာတမန်တိမ်းမောက်ပြီးတော့ပျောက်ဆုံးနေတဲ့အလောင်း၈လောင်းကိုရှာဖွေတွေ့တယ်လို့မိသက်တပ်ဖွဲ့ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝမ်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အစီအစဉ်နဲ့အတူဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွေနဲ့ခေတ္တံကမ္ဘာအစီအစဉ်မှာဆိုရင်တော့
ဒီမိုကရေစီရေးလှုပ်ရှားတောင်းဆိုခဲ့တဲ့လူတွေကချက်မှမချမ်းသာဆိုတော့အဲ့လိုအခြေအနေမျိုးမှာဒီလိုဆရာတော်ကဒီလိုစစ်တပ်ဘက်ကိုရိမ်းတာစစ်တပ်ဘက်ကိုပေါင်းဖို့ပြောတာမဆန်းတော့မဆန်းဘူးလို့ကျွန်တော်ပြောရမှာပေါ့ဆရာနော်
နေတော်နိုင်ငံရောက်တက်ကသူကပါရဂူဘွဲ့ချောင်းသားကိုထမင်းလွင်ပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါပြင်အာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအပြင်သတင်းတွေကတူတအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနောက်တောင်ပိုင်း Rostov မြို့မှာဒီကနေ့ဒီအစောပိုင်းတုန်းကယူကရိန်းကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်လို့ရေနံကျက်ဆောင်ရွက်တစ်ခုမိလောင်သွားတယ်လို့ရုရှားအစိုးရအရာရှိတွေကပြောပါရယ်။နေဆက်ယူကရိန်းတပ်ဖွဲ့တွေရဲ့အခုနောက်ဆုံးတိုက်ခိုက်မှုကတော့ရုရှားနိုင်ငံထဲကိုအဝေးဆုံးအထိရောက်တဲ့တိုက်ခိုက်မှုလည်းဖြစ်ပါရယ်။ရုရှားရဲ့ဒီစစ်ရန်နေရာတွေနှီးကွေးသွားအောင်လုပ်တဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လတွေကစလို့ရုရှားရေနံကျက်ဆက်ယုံတွေနဲ့ရေနံတူလောင်ယုံတွေကိုပြစ်မှတ်ထားပြီးတော့ရုရှားနိုင်ငံတွေကိုလေကြောင်းတိုက်ခတ်မှုတွေအရှိန်မြင့်လှုပ်ဆောင်နေတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲ၃နှစ်တည်းကိုဝင်လာတဲ့အချိန်မှာလက်နက်နဲ့ရိတ်ခါပြက်လက်လာတဲ့ယူကရိန်းအရှိတ်ကျန်းစစ်မြေပြင်တစ်လျှောက်ကိုရုရှားကအပြင်းထန်ထိုးစစ်ဆေးတိုက်ခိုက်တာတွေလှုပ်လာခဲ့ပြီးတဲ့နောက်ယူကရိန်းဘက်ကလည်းအခုလိုလေကြောင်းတိုက်ခတ်မှုတွေပြန်ပြီးတော့အရှိန်မြင့်လာတာပါ။ယူကရိန်းဒရုန်းတိုက်ခိုက်မှုကြောင့်ရုရှားရေနံဆက်ယုံမှာမိရောက်ကြီးတွေပေ2000ကျော်အထိမြင့်တက်သွားခဲ့ပေမဲ့ထိခိုက်သေးဆုံးမှုတော့မရှိဘူးလို့ Rostov ဒေသအုပ်ချုပ်ရေးမှူး Vasily Golubev ကပြောပါရယ်။ရေနံဆက်ယုံမိလောင်တဲ့အကြောင်းကို Telegram လူမှုကွန်ရက်မှာသူကရေးတင်ခဲ့ပြီးတော့9နာရီလောက်အကြာမှာတော့မိငင်းတက်နိုင်ခဲ့ပြီလို့လည်းပြောပါရယ်။ Rostov ဒေသကိုတိုက်ခိုက်တဲ့ Ukraine drone နှစ်စင်းကိုတော့ကြားဖြတ်ဖျက်ဆီးနိုင်ခဲ့ပြီးအနောက်ဘက်ဒေသ Kars နဲ့ Belgorod မှာလည်းအလားတူ drone နှစ်စင်းကိုဖျက်ဆီးခဲ့တယ်လို့ Russia ကဝန်ကြီးဌာနကပြောပါရယ်ရှင်။
နောက်ကိုရီးယားအစိုးရဟာရုရှားကိုလက်နက်တွေတင်ပို့နေတယ်လို့ပြီးခဲ့တဲ့နေတိုးထိပ်သီးဆွေးနွေးပွဲအတွင်းကြေညာချက်ထုတ်ပြီးတော့ပြစ်တင်လိုက်တဲ့အပေါ်မှာမြောက်ကိုရီးယားနိုင်ငံကရှုတ်ချလိုက်ပြီးတော့ဒီကြေညာချက်ဟာတရားမဝင်ဘူးလို့လည်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီနေ့ပြောလိုက်ပါတယ်။နေတိုးအဖွဲ့ကဒီတစ်ပတ်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားဟာရုရှားအစိုးရကိုစီရေးရတိုက်ရိုက်အကူအညီတွေပေးပြီးတော့ယူကရိန်းပေါ်ရုရှားရဲ့ကြီးကြော့စစ်ကိုပံ့ပိုးနေတယ်လို့နေတိုးအဖွဲ့ခေါင်းဆောင်တွေကပြစ်တင်ရှုတ်ချပါတယ်။တောင်ပြင်တရုတ်နိုင်ငံကရုရှားကိုဆက်မှုကုန်ကျန်းတဲ့အကူအညီပေးနေတဲ့ပုံမှာလည်းအထူးပဲစိုးရိမ်ပြီးတယ်လို့နေတိုးခေါင်းဆောင်တွေကပြောပါရယ်။မြောက်ကိုရီးယားကတော့သူတို့အနေနဲ့ရုရှားဆိုးရွားကိုလက်နက်တွေတင်ပို့နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုအကြိမ်ကြိမ်ညှင်းဆို့ထားပါရယ်။ဒါမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ရုရှားသမ္မတပူတင်တို့ဟာတကယ်လို့သူတို့နိုင်ငံတွေကတနိုင်ငံတိုက်ခိုက်ခံရရဲ့တနိုင်ငံနဲ့တနိုင်ငံစီရေးရကုညီဖို့အပါဂရိပါဝင်သဘောတူညီချက်တရက်ကိုပြီးခဲ့တဲ့ဂျွန်လာကလက်မှတ်ရေးထိုးခဲ့ပါရယ်ခင်ဗျာ။
ဟာမတ်စ်ဖွဲ့စီဥစီချုပ်ကိုပြစ်မှတ်ထားပြီးဂါဇာကမ်းမြောင်ဒေသခန်ယူနစ်မြို့ကိုတိုက်ခိုက်ခဲ့တယ်လို့ Israel's ဒီစစ်ဖက်အသံလွှင့်ဌာနကပြောတဲ့တစ်ချိန်တည်းမှာပဲဒီတိုက်ခိုက်မှုအတွင်မှာပါလက်စတိုင်း20ထက်သေဆုံးသွားတယ်ဆိုပြီးတော့ဂါဇာစစ်မှားရေးဌာနကပြောပါတယ်။ဟာမတ်စီဥစီချုပ်မိုဟာမက်ဒေးဗ်သေဆုံးသွားသလားဆိုတော့သေချာမသိရဘူးလို့စစ်ဘက်ရေဒီယိုကကြေညာပြီးတော့ Israel စစ်တပ်ကလည်းဒီသတင်းရဖို့သူတို့ကြိုးစားနေတဲ့အကြောင်းပြောပါတယ်။ဂါဇာစစ်မှားရေးဌာနကတော့ဒီတိုက်ခိုက်မှုကြောင့် Khan Yunis မြို့က NASA စစ်ရုံမှာလူ20သေဆုံးပြီး90ဒဏ်ရာရခဲ့တဲ့အကြောင်းကြေညာချက်ထုတ်ပါတယ်။တခြားစစ်ရုံတွေကိုလွှဲပြောင်းပေးလိုက်ရတဲ့ဒဏ်ရာရသူအရေအတွက်တော့ဒီကြေညာချက်ထဲမှာဖော်ပြမထားပါဘူး။ဟာမတ်စ်ဖွဲ့သတင်းပြန်ကြားရေးယုံကတော့တိုက်ဆုံးဒဏ်ရာရတဲ့သူဟာတရားထက်မနည်းရှိပြီးဒီအထက်မှာအရက်ဖက်အရေးပေါ်ကူညီရေးအဖွဲ့ဝင်တွေပါတယ်လို့လည်းပြောပါရယ်။အ အဲ့ဒီနေရာမှာဟာမတ်စီဦးစီချုပ်ဒါဟိရှိနေသလားဆိုတဲ့အမေကိုဟာမတ်အဖွဲ့အကြီးတန်းတာဝန်ရှိသူအဘူဇာဟာရီကအတိမပြုပေမဲ့လို့ဒီအစ္စရေးဟာအိဗယ်မရှိတဲ့ဆွဆွဲချက်တွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေတယ်ဆိုပြီးတော့ရိုက်တာသတင်းဌာနကိုပြောဆိုသွားခဲ့ပါတယ်ရှင်
။ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ကရန်ကုန်တိုင်းကြီးမြိုင်မြို့နယ်မှာရန်ကုန်မြစ်ထဲတာမန်တိမ်းမောက်ပြီးတော့ပျောက်ဆုံးနေတဲ့လူ၈ဦးရဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကမနေ့ကရှာဖွေဆေးယူနိုင်ခဲ့တယ်လို့ကြီးမြိုင်မိသားအဖွဲ့ကပြောပါတယ်။ဘာကရစိတ်ကန်းကနေရေးမိုင်း၅ဖာလုံလောက်မှာဗုဒ္ဓဦးနေ့ကတာမန်တိမ်းမောက်ခဲ့တာဖြစ်ပြီးတော့အသက်၁၂နှစ်အရွယ်ကလေးငယ်တူ၁၀ကျော်တက်နဲ့၂၀ကျော်လူငယ်၅ဦးပါဝင်စုစုပေါင်း၈ယောက်ပျောက်ဆုံးနေတာပါ။မနေ့ကမနေ့ပိုင်းမှာအလောင်း၅လောင်းကိုအရင်ရှာတွေ့ခဲ့တာဖြစ်ပြီးတော့ကျန်တဲ့အလောင်း၃လောင်းကိုတော့ညပိုင်းအချိန်ထိရှာဖွေခဲ့ရပါတယ်။အလောင်းတွေကိုရန်ကုန်စေယုံကြီးကိုပို့ဆောင်ပေးခဲ့တဲ့အကြောင်းမိသားအဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာကတစ်ဆင့်ထုတ်ပြန်ထားပါတယ်။အခြေခံသယ်ယူပို့ဆောင်ရေးနဲ့ဘေးကင်းလုံခြုံမှုဆိုင်ရာစီးမျက်စိကနေလိုက်နာမှုအားနည်းတဲ့စည်ရဲနွမ်းပါးတဲ့မြန်မာနိုင်ငံမှာတာမန်မောက်တာတွေမကြာခဏကြုံရလေရှိပြီးတော့ခုလိုလူငယ်လူရွယ်အများပြအရွယ်မတိုင်ငယ်တည်ဆုံးခဲ့ကြရတာလည်းရှိပါတယ်။2016ခုနှစ်တုန်းကလည်းမြန်မာနိုင်ငံအလဲပိုင်းချင်းနဲ့မြစ်ထဲမှာလူနဲ့ကုံတွေမတန်ဆတင်လာတဲ့ဆက်လီတစည်းနှင်းမျိုးလို့ကျောင်းဆရာနဲ့ကျောင်းသူကျောင်းသားကလေးငယ်အများပြားပါဝင်လူ83ဦးသေဆုံးခဲ့မှုပါတယ်။မိုးရွာဒီကာလဖြစ်တဲ့ခုလိုချိန်မှာရေကြောင်းတွာလာမှုတွေပိုပြီးတော့အခက်အခဲကြုံရလေရှိတာလည်းဖြစ်ပါတယ်ခင်ဗျာ
။ပြည်သူနိုင်ငံမှာကျင်းပမဲ့သတင်းနှစ်ပတ်တောင်မှမလိုတော့တဲ့ပါရီဒီပါရီမျိုးရဲ့အိုလံပစ်အားကစားပြိုင်ပွဲမှာရှင်ပြိုင်ချမဲ့ရေကူးသမားတွေအတွက်စိမ့်မြေရဲ့တန့်ရှင်းကြည်လင်မှုကိုစမ်းသပ်တဲ့အနေနဲ့ပြင်သစ်အားကစားဝင်ကြီးအမ်လီအိုဒဲခတ်ထဲဟာကကိုယ်တိုင်ပဲဒီကနေ့စိမ့်မြေထဲမှာရေကူးစမ်းသပ်ခဲ့ပါတယ်။အသက်46နှစ်အရွယ်ဝင်ကြီးအိုဒဲခတ်ထဲဟာကမတန်ဆွမ်းရေကူးချန်ပီယံအလီစီအွန်ကန်ကွန်နဲ့အတူရေကူးပြခဲ့တာပါ။အလီစီကတော့ဒီဩဂတ်လ28ရက်နေ့မှာစတင်ပေမတန်ဆွမ်းအားကစားပြိုင်ပွဲဖွင့်ပွဲမှာအိရှင်ပြင်သစ်နိုင်ရဲ့အလံကိုကန်ဆောင်မဲ့သူလည်းဖြစ်ပါတယ်။ရာသီဥတုသားရကောင်းမမယ်ဆိုရင်တော့ဇူလိုင်လ26ရက်အိုလံပစ်အားကစားပွဲဖွင့်ပွဲနေ့မှာစိတ်မြင့်ဟာလှပပြီးတော့ဆွဲဆောင်မှုရှိနေမှာပါ။ရေကူးကန်ထဲမှာမဟုတ်ဘဲသဘာဝမြင့်ချောင်းအင်းရိုင်တွေထဲမှာရှင်ပြိုင်ကစားရတဲ့ရေကူးအားကစားနဲ့အတူစပိန်ပြိုင်ပွဲအပြေးပြိုင်ပွဲတွေကိုဒီစိတ်မြင့်နဲ့မြစ်ကမ်းတစ်လျှောက်မှာကျင်းပသွားမှာဖြစ်ပါတယ်။စိမ့်မြေဟာလွန်ခဲ့တဲ့၁၂ရက်အတွင်းမှာရေကူးဖို့အတွက်ယုံကြည်စိတ်ချရတဲ့တန့်ရှင်းကြည်လင်မှုရှိပါတယ်လို့ပါရီမြို့တော်ဝင်ယုံကကြေညာခဲ့ပြီးတော့နောက်တနေ့မှပါပဲဝင်ကြီးအိုဒဲကက်စတဟာအခုလိုကိုယ်တိုင်ရေကူးပြခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို9:00နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတော်လူခွေချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါဆရာနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာရှည်တန်းကပါဝင်နေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေရဲ့နောက်ခွေမှာသူတို့ကိုကူညီစောင့်ရှောက်ပံ့ပိုးနေတဲ့မိခင်တွေအများပြားရှိနေပါတယ်အဝေးကနေပံ့ပိုးတာရှိသလိုအနီးကပ်ရှည်တန်းနေရာတွေအထိလိုက်ပါရက်တီပေးနေတဲ့မိခင်တွေလည်းရှိပါတယ်ဒီလိုတော်လန်မိခင်တချို့အကြောင်းကိုတော့ဒီတစ်ပတ်ဒုအတန်းစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
နောက်ဒီဆိုရောင်းလာတဲ့ခါကျတော့လေသားတို့နဲ့ရွယ်နေပြီတော့ဝမ်းသာတာပဲဆက်ရမှာငါကတော့ပြေးတယ်အားလုံးဒါနဲ့ပံ့ပိုးတဲ့အားလုံးခွင့်ပြုပါတယ်သမီးရဲ့အဲ့လိုရှိတယ်ပေါ့နော်
ဒီတော့ဘုရားသာသာသာမေဘလောက်ကြီးပဲစိတ်ထဲအောင်းမေနေနေဝင်းနေနေအမေကယုံနေလိုက်တာ
နိုင်ငံတွေတိုင်းရဲ့ဘေတော်လန်ကြီးမှမဆိုအသက်ရွယ်ကြီးရင်းတဲ့မျိုးသမီးတွေပါဝင်ပတ်သက်ဖို့အတွက်စဉ်းစားမိကြမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတော့တော်လန်ကြီးလှူရှာမှုတွေမှာပါဝင်နေတဲ့သားသမီးတွေကိုနောက်ွယ်ကနေတိတ်တဆိတ်အားပေးကူညီနေတဲ့မိခင်တွေအများအများရှိနေနိုင်ပါတယ်သူတို့သားသမီးတွေရှိတဲ့နေရာထိသွားပြီးနိုင်ရတာဝန်ကူထမ်းပေးနေကြတဲ့အကြောင်းကိုတော်လန်မိခင်နှစ်ယောက်စီကနေဒုအတန်ကကြားသိခဲ့ရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်မှာတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်တူကရေးသားထားပြီးဒုအတန်သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။
နော်အိမ်မှာပါဝနာကိုအရင်ကမိခင်တရားနေနဲ့အားလဲအားပေးပါတယ်။သူနဲ့ဆက်တော့ဆက်တော့ရတဲ့ခါလာရတယ်မရတဲ့ခါလာမရဘူးပေါ့နော်။ဆက်တော့မရတဲ့ခါကျရင်ပိုးပြီးဆက်တော့အားပူတယ်။အန်တီတော်မယ်တဲ့ခါကျတော့အန်တီရတော့ဝန်တော်ဝန်နဲ့ပေါ့နော်။သားလိုက်မယ်ဆိုဝန်နဲ့သားတယ်ဝန်နဲ့နေတယ်လို့ဖြစ်တယ်ပေါ့။နောက်ဒီဆိုရောက်လာတဲ့ခါကျတော့လေသားတို့နဲ့ရွယ်တယ်နဲ့သူတို့ဝန်သားသားပဲဆက်ချက်မှာငါကုန်ပြီတော့ပေါ့။အော်ဒါနဲ့ရွယ်တွေကလေးလူမျိုးဟလား။ကိုယ်လုံးနဲ့ကြတော့ဆိုကြည့်ပြီးတော့ခုမှခဲတဲ့အားလုံးကဘူတာနဲ့ပါမခဲတဲ့အားလုံးခွင့်ပြုပါတယ်သမီးရဲ့အဲ့လိုရှိတယ်ပေါ့နော
်။ဒေါ်အေးဟာအီယော်ရီတိုင်းဒေတာကြီးတွင်းမှာရှိတဲ့မြို့လေးတစ်မြို့ကအငိမ့်စာကျောင်းဆရာမတစ်ယောက်ဖြစ်ပါတယ်။အသက်65နှစ်အရွယ်သူကအခုတော့ကရင်နီပြည်နယ်ထဲကဒေါ်လန်ရေးတပ်ဖွဲ့တစ်ခုရဲ့စခန်းတစ်ခုမှာနေထိုင်နေပါတယ်။2022ခုနှစ်မှာခင်မုန်းဖြစ်သူဆုံးပါသွားပြီးတဲ့နောက်ကရင်နီဒေသမှာဇနီးတဲ့နဲ့အတူတိုက်ပွဲဝင်နေတဲ့သူ့ရဲ့သားစီကိုလိုက်သွားဖို့ဆုံးဖြတ်ခဲ့ပါတယ်။သူ့ရဲ့ဇာတိမာတော့ကဘဝကိုတိတ်တိတ်ဆိတ်ဆိတ်နဲ့တတောင်သက်သာဖြတ်သန်းခဲ့တဲ့ဒေါ်ရီတယောက်အခုတော့အစ်မေပြင်စခန်းတစ်ခုမှာတန်ရှင်းရေးလုပ်တာချက်ပြုတ်တာစတဲ့စခန်းရဲ့လိုအပ်တဲ့အရာတွေကိုလုပ်ကြရင်သားဖြစ်သူနဲ့အတူနေထိုင်နေပါတယ်။စခန်းထဲမှာနေထိုင်နေရတဲ့သူမအတွက်စစ်တပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်တံတွေနဲ့လက်နက်ကြီးတံတွေကိုလည်းအသားကြစပြူလာခဲ့ပါပြီ။သူတို့ရဲ့နေရာကိုလက်နက်ကြီးမကြဘူးပင်မဲ့တကယ်လို့များကြလာခဲ့ရင်တခြားသူတွေလိုပဲကရုတ်ချင်းမှပုန်းခိုဖို့နေရာရွှေ့ပြောင်းဖို့အတွက်အစဉ်အသစ်ပြင်ဆင်ထားပါတယ
်။တခြားမှလည်းဒါလည်းမကြုံခဲ့ဘူးလေ။ကြုံခဲ့ဘူးလို့အဲ့လိုမျိုးပေါ့နော်။လက်နက်ကြီးတံတွေအဘရော်ဒီဘုံကျတော့မကြုံသေးဘူးလေးလေးပဲတိတ်လာတဲ့ခါကျတော့နည်းနည်းစိုးရင်လည်းကြောက်တယ်ပေါ့အဲ့လိုတော့ရှိတယ်။ဒါမှမဟုတ်လေဒီနေရာမှာရောက်လို့လက်စ်မှာလည်းဆိုတော့ခံသားကိုလည်းပြန်ပြုတ်ဖို့ပေါ့ပြန်ပြုတ်ဖြစ်စစ်ကိုဖြစ်တဲ့လောကတမီးအဲ့လိုတော့ရှိတာပေါ့နော
်။အသက်24နှစ်အရွယ်ရှိပြီဖြစ်တဲ့ကိုဖြိုးကဒေါ်ရီရဲ့တူဦးတည်သောသားလေးပါ။သူ့ရဲ့ဖခင်ဆုံးပါသွားပြီးတဲ့နောက်အိမ်မှာကြံ့ရင်ခဲ့တဲ့မိခင်ဖြစ်သူအတွက်အမဲလိုလိုစိုးရင်ပူပန်နေရတာကြောင့်သူရှိရာစခန်းစီကိုလိုက်လာဖို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုလိုစစ်ငွေတွေအများအားတန်းနေတဲ့ဒီနေရာကိုခေါ်လာခဲ့တဲ့အခါမှာလဲသူ့ရဲ့ခံစားချက်တွေကရှုပ်ထွေးနေပါတယ်
။ဒီမှာရောက်တော့အမေနဲ့တွေ့တော့အရင်လဲဝမ်းသာရောနော်။ပြီးတော့အမေကအတန်းနေနေဝါဖြစ်နေပြီကျွန်တော်တို့တော်ရဲမှာခေါ်လာတော့စင်းပေးမှုလည်းဂျုံမှာဆိုတော့ဒီကခေါ်လာတော့ဒီတော်ရဲမှာခေါ်လာတော့အမေကိုတွေ့လဲနည်းနည်းတော့ခေါ်ဖြစ်ရရရှိတာပေါ့။ဒီချိန်မှာကျွန်တော်တို့ကအစ်မကြီးကိုပြန်ပြီးတော့ကောင်းကောင်းမွန်မွန်ကျွန်တော်ဆောင်ရမယ်ရှင်နော်ကျွန်တော်တို့ကဒီလိုမျိုးကာလောက်ကြုံနေတော့ဒီပါလေဒီလာနေရတဲ့အနေနဲ့စိတ်မကောင်းတာတော့ရှိတ
ော့ပါမြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ထုတ်ပြန်ချက်တွေအရတော့တနိုင်ငံလုံးမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်အရေးအတွက်ဟာလက်ရှိချိန်မှာအင်အား2,000နဲ့အထက်ရှိနေပြီလို့ဖော်ပြထားပါတယ်ဒီစစ်အာဏာရှင်စနစ်ကိုတွန်းလှန်ကြတဲ့အခါမှာအမျိုးသမီးတွေဟာလည်းရှေးတန်းကနေပါဝင်နေကြပါတယ်အမျိုးသမီးတွေဟာဆန္ဒပြပွဲတွေမှာပါဝင်တယ်လို့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေတော်လှန်ရေးအတွက်ရန်ပုံငွေရှာတဲ့ကိစ္စတွေနဲ့လူသားချင်းဆိုင်ရာကူညီဆောက်ရှောက်ရေးလုပ်ငန်းစဉ်တွေမှာလည်းထက်ထဲဝင်ဝင်ပါဝင်နေကြပါတယ်။ဒါအပြင်တော်လှန်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကလည်းအရင်ကထက်ကိုပိုပြီးတော့ပါဝင်လာနေကြတာပါ။ဒါပေမဲ့ဒေါ်အေးတို့လိုရှေ့တန်းစစ်မြေပြင်အတွက်နောက်တန်းကနေအဓိကပံ့ပိုးကူညီပေးနေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကတော့လူသိနည်းနေသေးပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဝင်ကြီးဌာနတစ်ခုဖြစ်တဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝင်ကြီးဌာနရဲ့ပြည်အောင်စုဝင်ကြီးနော်ဆူဆန္နာလှလှဆိုးကလည်းတော်လန်ရေးမှာမိခင်တွေပါလိုက်ပါကူညီပေးနေတဲ့အပေါ်အလုံးမဲဂုဏ်ယူမိတယ်လို့ဆိုပါတယ်
။တော်လန်ရေးမှာမိခင်တွေလည်းပါဝင်တယ်အမျိုးသမီးတွေလည်းပါဝင်တယ်အမြတ်တော်အဖြစ်နော်အမေတွေကသားတွေကရှေ့တန်းမှာတိုက်တဲ့အခါမှာနော်သူတို့အနေနဲ့နောက်ဘက်ကနေပြီးတော့ထောက်ဖို့တာဝန်ခံနေနော်နောက်ပြီးတော့စခန်းထိန်သိရစသည်ဖြင့်ဝင်ရောက်လှုပ်ပေးနေတာနော်ချက်ပြုတ်ကျွေးမွေးနေတာကိုအများကြီးတွေ့ရပါတယ်လို့နော်မိခင်ရဲ့မြစ်တာမိခင်ရဲ့စိတ်ဓာတ်နဲ့ဒီတော်လန်ရေးကြီးအောင်နိုင်ဖို့အတွက်တတ်တအားပါဝင်တာအင်မတန်မှာဂုဏ်ယူပါတယ်လို့
တော်ရေးလိုပဲဒေါ်မြမီကလည်းသူ့ရဲ့ခင်မုံဆုံးမသွားပြီးတဲ့နောက်ရှေးတန်းကတားဖြစ်သူစီကိုလိုက်လာဖို့ဆုံးဖြတ်ခဲ့သူပါသူကတော့အသက်64နှစ်အရွယ်ရှိပြီးစကိုင်းတိုင်းဒေသကြီးအတွင်းကရွာတရွာကဖြစ်ပါတယ် ဝမ်းနည်းကြေကွဲစရာကောင်းတာကအသက်18နှစ်သာရှိသေးတဲ့သူ့ရဲ့သားဟာမိခင်ဖြစ်သူဒေါ်အေးရောက်ပြီး6လကြာမှာတော့စစ်ကောင်စီစစ်ကြောင်းထိုးချိန်နဲ့ကြုံပြီးဖမ်းဆီးတပ်ဖြတ်တာကိုခံခဲ့ရပါတယ်
ဒီတော့ခုခံစားရတာဗာမေဟိုလိုပြောရမယ်ဆိုလို့ချင်းအပေါ်ရန်ကတော့ဒီလက်ရှိသားလေးတွေသမီးလေးတွေရဲမေလေးတွေရဲတော်လေးတွေစိတ်ချမ်းသာအောင်အမေမျက်နှာညိုမထားဘူးအမေဘယ်လောက်ကြီးပဲစိတ်ထဲအောင့်မေနေနေဝင်းနေနေနေအမေကယုံနေလိုက်တာ
သားဖြစ်သူဆုံးမသွားပြီးတနှစ်ခွဲကြော်ကြလာတဲ့အထိဒေါမြမေဟာသူသားလေးနေထိုင်ခဲ့တဲ့ရင်းမပင်တရင်28မှာပဲဆက်လက်နေထိုင်နေတာပါရဲဘော်ရဲမေတွေကိုနိုင်တဲ့လောက်ကူညီဆောက်ရှောက်ရင်းအဖော်ပြုနေတာလည်းဖြစ်ပါတယ်ဒေါမြမေဟာသူ့စာတီမှာနောက်ထပ်သမီးရင်းတယောက်ကျန်နေသေးပါတယ်ဒါပေမဲ့သူမဟာလက်ရှိသူနဲ့အတူနေထိုင်နေတဲ့တော်လန်ရင်းရဲဘော်ရဲမေတွေကိုတာသမီးရင်းတွေလို့မှတ်ယူထားပါတယ်သူတို့ကလည်းဒေါမြမေကိုမိဘတဖွဲ့ယူဆိုင်လာကြပါတယ်
။သမီးတွေကလုံမပေးရပါဘူး။မိသားတို့ကစောင့်ရှောက်နေကြတယ်။အမေကတော့ငကွာလဲအမေကသားသမီးကိုချစ်တတ်တော့အခုကျတော့ပိုးပြီးတော့အမေမွေးထားလာလို့ပဲအကုန်လုံးလို့ပဲအမေကနာရောစဉ်လည်းရှိရဲ့ချစ်လဲချစ်တယ်။ပူပါပါအမေကကလေးတွေပြန်မရောက်ချင်းအမေကအိတ်လို့မပြောပါဘူး။သူလေးတွေအမေတောင်းတဲ့လူတွေသူတောင်းမှာပါ
ရှင်မပင်တရင်28ကတရင်မူကိုစွမ်းသူမောင်ကဒေါ်မြမေကိုမွေးစားမိခင်လို့သတ်မှတ်ထားတဲ့သူပါသူကသူ့အသက်ရှင်နေသည်စောင့်ရှောက်သွားမယ်လို့လည်းဆုံးဖြတ်ထားပါတယ်တာခင်မုန်းဖြစ်သူပါဆုံးရှုံးထားသူဖြစ်တဲ့အတွက်သူမရဲ့လုံခြုံရေးကျန်းမာရေးကအစအရာရာမှာပို့ပြီးတော့ဂရုစိုက်ပေးရတယ်လို့ပြောပါတယ်တော်မြမေရှိတဲ့အတွက်စကမ်းမှာရှိတဲ့အမျိုးသမီးရဲမေတွေအတွက်လည်းပို့ပြီးတော့လုံခြုံစေတယ်လို့တရင်မူကိုစွမ်းသူမောင်ကဆိုပါတယ်
။အော်မွေးစားမိရှိတော့အာကိုတို့ဖွင့်ထားတဲ့စီကမ်းမှာလေဒီစီမီလေးတွေအာလုံလုံခြုံခြုံလေးဖြစ်တယ်ပေါ့။အခုမိရမလဲဆက်ဆက်ဆက်9လလောက်ဆက်ထားတယ်။အဲအခုစာဖို့ဆိုတော့အချက်ပြုတ်ပေးတယ်။အဲကိုကမနေ့မျက်နှာတင်မလို့ပါရှိအဲတာထွင်းစားလို့မလားထွင်းရပြီအဲအမေရှိတော့လေကျွန်တော်တို့အမေရင်းတယောက်ရတယ်ကျွန်တော်ဒီစိတ်အားခွင့်အားဖြစ်တယ်ပေါ့
ဒေါမြမေကတော့သူ့ရဲ့ตาဆုံးရှုံးလိုက်ရခရေကစိတ်ပိုင်းဆိုင်ရာအခြေအနေတွေကတော်တော်လေးယိုယင်းသွားခဲ့ပါပြီဒါပေမဲ့သူကဘာသာရေးနယ်ပဲစိတ်တန်ရာတွေကိုနှစ်သိမ့်ရင်တစ်ဖက်ကလည်းမွေးစားသားသမီးတွေဖြစ်တဲ့ရဲဘော်ရဲမေတွေကိုပဲတတ်နိုင်သလောက်ပြုစုစောင့်ရှောက်ရင်သူတို့နဲ့အတူတူဆက်လက်နေထိုင်သွားမယ်လို့ဆုံးဖြတ်ထားပါတယ်
။ဒီရတဘော်လေးနဲ့ကြည့်လိုက်တော့ဂုံလုံးတွေလည်းဂုံယူတဲ့ဂုံလုံးမှာပဲဗျာဖြစ်ဖြစ်ဒါဂုံလုံးပဲအဲ့လက်နဲ့ကိုင်းခုပြောလို့ပဲနိုင်ငံရေးနဲ့ပတ်သက်ပြီးတော့ကိုယ်လာရေးသမားအကုန်လုံးကိုလည်းအမေကမိသားသမီးတွေလိုပဲချစ်တယ်။အကုန်လုံးကိုလည်းအမေကဂုံလေးယူတယ်။အခုအတူတူနေတဲ့ဟာရီပိုးချစ်တယ
်။ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကျေးဇူးပါတယ်။နောက်တစ်ပတ်ထုံလင်းမယ်ဒို့တန်ဖောကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒို့တန်စီဇန်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီဇန်တွေကို Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင့်နဲ့ခက်ပြိုင်ကဘာစီဇန်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့နိုင်ငံရေးပေါ်ရိုက်ခတ်တဲ့ဘာသာရေးအပိုင်းတွေကိုထုတ်လွှင့်ပေးမှာပါစစ်ကောင်စီကြည်တင့်ပြီးတော့ဝင်းနေမီတာယုံဆရာတော်ပြန်လွန်တော်မူခဲ့လို့သာသနာအတွင်းဖြစ်ခဲ့တဲ့ကြက်ကိုပထမပိုင်းမှာထင်ပြခဲ့ပါတယ်။အခုဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့သာသနာဆက်ဆံရေးအတိတ်ပစ္စုပန်နဲ့ရှေ့ရေးအကြောင်းကိုဦးတမောင်တန်းကကနေဒါနိုင်ငံရောက်တက်ကသူကပါရဂူဘွဲကြောင်းသားကိုထမ်းမင်းလွင်ကိုမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဒီမူဆရာတော်ကြီးကြောင်းပြောလာတယ်ခင်ဗျာကျွန်တော်ပါတော့တရိယာလဲဆိုရင်ဒီ2016တုန်းကနော်ဒုတိယပုံပြအောင်စားခွင့်တော်လုပ်တဲ့မျိုးပါတာသာမန်လာကမှာ ဆရာတော်ရှင်ညာလေးတရားစကားပြောခဲ့ပါတယ်။ဘာပြောလဲဆိုရင်အီရန်နိုင်ငံမှာအစ္စလာမ်ဘုန်းတော်ကြီးတွေကနိုင်ငံအာဏာရယူပြီးတော့ဒါသူတို့ဘာသာအတွက်ပေါ့နော်လောက်ကင်ဆုံးချကြပုံလေးကိုသူကပြောတယ်ဆိုပြီးတော့ဗတင်းမှာကျွန်တော်ထားရတယ်။ပြီးတော့အဲဒါဘုန်းကြီးတွေနဲ့ကြည့်မယ်ဆိုရင်တော့အီရန်ဘုန်းကြီးတွေနဲ့ရှင်ကြည့်လိုက်ရင်တော့ရှောက်ရမယ်ခကြီးကဒါနဲ့ရှင်လိုက်တဲ့အခါမှာအဝေးကြီးလုံနေတာကိုလည်းဆရာတော်ကထောက်ပြသွားတော့ဟာပြရပါတယ်ဆိုတော့အခုစစ်သားနဲ့တန်ကပူပေါင်းရေးဆိုတဲ့စကားပေါ့နော်ဒီစကားရဲ့တက်ရောက်မှုဒီစကားရဲ့သဘောတဘာဝဟာအဲ့ဒီတော့ကမင်ကုန်းနဲ့ဟောဆက်ဆက်နေတယ်လို့ပြောလို့ရမှာ
ပြောလို့ရပါတယ်ဆရာပြောလို့ရပါတယ်ဒါလည်းပဲဆရာရဲ့ကျွန်တော်တို့ဟို political economy ပေါ့တကယ်ကအဲ့တော့တီရူဆရာတော်ကြီးရဲ့ဒီ project တွေပေါ့နော်သူရဲ့ငွေကုန်ကြေးကြအများကြီးရှိတာပေါ့ဆရာတက်တူကြီးတွေလုပ်တယ်ဆိုတာလည်းမြင်းနေရာဘယ်ရရမလဲအဲ့တော့မြင်းနေရာအဆောက်ဦးလှူဒါန်းမဲ့လူတွေတခါပြီးတော့တီရူဆရာတော်ကြီးရဲ့နေရာတွေအကုန်လုံးရဲ့တကားတကမတွေကိုကြည့်လိုက်လို့ရှိရင်စစ်တပ်တိုင်းဝိုင်းနဲ့မကင်းတဲ့လူတွေအများကြီးဆရာအဲ့တော့တလောကပဲအာနာသိန်းအာနာသိန်းနေတယ်အာနာသိန်းနေအာနာသိန်းကာလအတွင်းမှာကိုပဲမေမျိုးဘာမှဖျားကြီးထီးတင်တယ်အကုန်လုံးဒါယူနီဖောင်းချုပ်ပြီးတော့အဲယူနီဖောင်းချုပ်ပြီးတော့ဝင်းကျုပ်လုပ်ခဲ့တဲ့ဦးသိစိန်လက်ထက်ကလူတွေအကုန်ပွားကြတာပဲတီရကူဆန်ကြောင်းလုပ်တယ်ဒါဒီဟာတွေအကုန်လုံးအဲ့တော့မြေကတိုက်ပြီမှာဆရာလက်တည်တဲ့အတိုင်းပဲစစ်တပ်ကပဲစီမံပြီးတော့စစ်တပ်ကပဲမြေတွေကိုထင်းထုံလုပ်နေတဲ့အချိန်မှာမြေနဲ့ဒီအထောက်အပံ့ပေါ့ဒီဟာကအဓိကကအာတောက်လျှောက်တိုက်ပြီကိုစစ်တက်ကပဲအုပ်ချုပ်လာတာစစ်တက်ကပဲပုံစံမျိုးမျိုးနဲ့အုပ်ချုပ်လာတာကြာပြီဆိုတော့ပုပ္ပစာဌာနကလည်းတို့လက်ထဲမှာရှိတယ်ရှာဒီမိုကရေစီကိုကျွန်တော်တို့အဲဒီမိုကရေစီရေးလှုပ်ရှားတောင်းဆိုခဲ့တဲ့လူတွေကချမ်းမှမချမ်းသာပါဆရာနော်အဲ့လိုအခြေအနေမျိုးမှာအဲတီလူဆရာတော်ကဒီလိုစစ်တက်ဘက်ကိုရိမ့်တာစစ်တက်ဘက်ကိုပေါင်းဖို့ပြောတာမဆန်းတော့မဆန်းဘူးလို့ကျွန်တော်ပြောရမှာပါဆရာနော်အဲဒါပေမဲ့ဘာသာရေးအနေနဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတပါဖြစ်နေတဲ့အခါကျတော့ तू ကဒီလွတ်လပ်ရေးရဂါဇာကလွတ်လပ်ရေးမရခင်ကနော်တိုက်ပြီးမှာစစ်တပ်ကအလွန် high ဖြစ်ခဲ့တာဟုတ်နော်ဆရာအဲ့တော့အဲ့ဒီခေတ်ကတန်ဃာတော်ဒီဆရာတော်ကြီးဟိုမဟာကဏ္ဍဆရာတော်ရှင်သန်ကပြုံးသားလူတော်မှာပဲဒါတိုက်ပြီးအတွက်ကိုစစ်တပ်ကအားထားဖို့ရဖြစ်ရမယ် तू ပြောတာတမျိုးဆရာ तू ပြောတာဘာလဲဆိုတော့စစ်တပ်က uniform တကားကနေအဲတိတ်စစ်သားတယောက်ကမှားတာလုပ်ရင်စစ်သားတွေစစ်သားတွေအဲ့လိုပဲဘုန်းကြီးကလည်းယူနီဖောင်းနဲ့ဘုန်းကြီးတပါးမကောင်းတာလုပ်ရင်ဘုန်းကြီးတွေဘုန်းကြီးတွေဆိုပြီးအများကြီးခံရမယ်အဲ့တော့အားလုံးစစ်သားတွေကနော်အားလုံးဘုန်းကြီးတွေကအတိုင်းပြည်နဲ့သာသနာအတွက်ကိုအားကိုးရဖြစ်တတ်တယ်မဖြတ်စည်းလိုက်ဘူးဒီလိုပြောတာဗျာဒါပေမဲ့အဲ့ဒီဟာကိုနောက်ပိုင်းမှာဒီ discourse အနေနဲ့ပြောင်းပြီးတော့ဒီလိုဆရာတော်တို့ကယူလိုက်ပြီးတဲ့အခါကျတော့တောက်လျှောက်ကိုပဲပေါ့နော်သူပြောလာတဲ့ discourse ကသူပြောလာတဲ့ဒီအဲပြောစကားကဘာလဲဆိုတော့ဒီစစ်တပ်နဲ့အတိုင်းစစ်တပ်နဲ့သာသနာအတိုင်းပြည်အတွက်စစ်တပ်နဲ့ဘုန်းကြီးနဲ့အတိုင်းပြည်အတွက်ရည်ကြီးတယ်ဆိုတဲ့ဟာမျိုးလှုပ်လာပြီးတော့ဒါတနည်းအားဖြင့်တော့လေသူ့ရဲ့ဒီ project တွေအတွက်ကိုအထောက်အကူပြုတဲ့ဒီ discourse ပေါ့နော်ဆရာဒီအထောက်အကူပြုတဲ့ဝါဒအနေနဲ့စကားအနေနဲ့ဖြစ်နေတာပေါ့ဆရာအဲ့တော့အဲ့ဒါကြောင့်မို့လို့အဲဒီဟာကိုပဲထပ်ပြီးတော့သူအခုအချိန်တွေမှာလည်းပဲအဲသူဒီအပေါ်မှာပဲထပ်ပြီးတော့ခိုင်မာအောင်ထပ်လုပ်တယ်ထင်ပါတယ
်လက်ရှိဆက်ဆက်အချိန်တွေတည်းကကြည့်လိုက်တဲ့အခါကျတော့အတိတ်ပဲကနော်စစ်တပ်နဲ့အတူတန်ဃာတွေကပါတိုက်ပွဲအတူချက်တင်ကြဖို့ပြောတဲ့ဘောမျိုးတိယူဆလို့ရပါနိုင်တယ်ဒါပေမဲ့ကက်သလစ်ဘာသာပေါ်ရမင်းကြီးကတော့ဒီစကားနဲ့ကြောင်းပြန်မကြောင်ခဏဆိုလိုပဲသူ့ရဲ့ဝိကျူဆူတောင်းတွေမှာငင်းကြိုင်းခေါ်တယ်ပြီးတော့လေကျွန်တော်တို့တရင်နေမှာမကြောင်ခဏဆိုလိုပြရမယ်ဆိုတော့အဲ့ဒီလိုငင်းကြိုင်းခေါ်တာမျိုးကိုမြမဖုံးတော်ကြီးတွေကခေါ်တယ်မကြားရသလောက်ပဲလို့ကျွန်တော်တို့ဒီလိုပတ်မိတယ်မဘိုးတော်ဘာသာဟာမြေတောင်ရှည်ထားတဲ့ဘာသာငင်းကြတဲ့ဘာသာလို့ဒီလိုပဲနားလည်ကြတယ်နော်ဒီဘက်မှာပူပေါင်းတန်တာတွေပူပေါင်းကြရမယ်ဆိုတော့စစ်တပ်ကိုကြည့်တဲ့ခါမှာလူခွင့်ရေးနော်ဒီလိုလိုတပ်ဖြတ်မှုတွေန နော်လူဖွင့်ရေးချိုးဖောက်မှုတွေနော်ကုလသမဂ္ဂလူဖွင့်ရေးထုကုသတွေကဆိုလို့ရှိရင်ညာဆွေခိုင်းသားတွေလို့တောင်ပြောတဲ့စစ်တပ်ဖြစ်နော်ဆိုတော့ဒီချိန်မှာကမ္ဘာလူဘလို့နားလဲရဗုဒ္ဓဘာသာမြန်မာပြည်ကဗုဒ္ဓဘာသာဘလို့နားလဲရမလဲကိုထက်ဘလို့မြင်လဲ
ဟုတ်ကဲ့ဆရာအဲ့ဒီဟာကျွန်တော်တော်တော်ပြောချင်တဲ့အကြောင်းရပါဆရာအဲ့တော့ဒီပါလဲပဲကျွန်တော်တို့อ่ะဗောနော်ဗမာပြည်ဗုဒ္ဓသာသနာဗုဒ္ဓဘာသာရဲ့ဒီနိုင်ငံရေးလူမျိုးရေးကဏ္ဍမှာပါဝင်ရမယ့်အခန်းကဏ္ဍအလွန်ကိုပဲတိမ်မွေးပြီးတော့နားလေကိုခတ်တဲ့ကိစ္စလို့ဖြစ်နေပါတယ်ဆရာ။ဆရာခုနပြောလို့ပေါ့နော်။ကျွန်တော်တို့ရိုညာဂျန်နိုဆိုက်ကြီးဖြစ်တဲ့အခါမှာလည်းပဲနော်ဗုဒ္ဓဘာသာနိုင်ငံဒီလိုလုပ်သလားဆိုပြီးတော့တကဘာလုံးကအားတက်ရတယ်။ဒါကခုချိန်ထိလည်းပဲဒီဖုံးတော်ကြီးတွေအနေနဲ့ကငင်းညာကြီးခေါ်တာပေါ့နော်။ငင်းညာကြီးအတွက်ကိုပြောဖို့ဆိုရဲဟာကိုနှုတ်ဆက်နေသလားဆိုရဲအမေကမျိုးလည်းပေါ်စရာရှိတယ်ပေါ့နော်ဆရာ။ကျွန်တော်တို့ဗုဒ္ဓဘာသာကိုလက်လက်ဆိုင်ဆိုင်လိုက်စားတယ်ပေါ့လေဆရာ။လက်လက်ဆိုင်ရဲ့ဆိုတဲ့ကိုလိုက်စားတဲ့မြန်မာနိုင်ငံထဲမှာရှိတဲ့ဗုဒ္ဓဘာသာတွေကသူတို့ကတန်ဃာတော်တွေကနိုင်ငံကြီးထဲမှာမပါရဘူးဆိုတော့တနည်းပြောရွှေချင်းယူဆပေါ့ကြာရွှေချင်းခိုင်းယူဆပေါ့ရွှေချင်းခိုင်းယူဆဘက်ကိုတိတ်ညွတ်ကြတယ်ဆရာ
ရွှေချင်းအခုရွှေချင်းသာသနာပိုင်ကဒီစကားကိုပြောလိုက်တဲ့အခါကျတော့အစင်လားရွှေချင်းခိုင်းရဲ့အနေထားဘယ်လိုဖြစ်သွားနိုင်လဲ
ပထမရွှေချင်းဆရာတို့ကြီးကိုနိုင်ကိုပဲဒီဘုန်းကြီးတွေကိုမင်းတို့မင်းကအပြစ်ပေးတဲ့အခါကျတော့မတရားအပြစ်ပေးတဲ့အခါကျတော့သူကိုယ်တိုင်းပဲနန်းတော်ဝင်ပြီးတဲ့အခါကျမင်းတို့မင်းကိုဒီဟာလွတ်ဖို့ပြောဘူးတာမျိုးရှိတယ်ပေါ့နော်ဆရာအဲ့တော့ဟိုပရိသတ်ခေတုံကဆရာနဲ့တကာနဲ့ပေါ့နော်ဘုန်းကြီးနဲ့ဒီရေမြေရှင်အုတ်ချုပ်တဲ့အုတ်ဆိုးသူပရိသတ်နဲ့ဆက်ဆံရေးမျိုးကိုကြတော့လည်းပဲကျွန်တော်လူဖွဲ့စည်းရတနည်းအားဖြင့်မျော်လင့်နေကြပြန်သလိုရှိတယ်ဆရာအဲ့တော့ဆရာတော်ကြီးတွေဘက်ကကိုနှိုက်ကလည်းပဲဒီရှိခဲ့တဲ့အစင်လာဆက်ဆံရေးကိုသူတို့ကပြန်လိုချင်တဲ့သဘောရှိတယ်အဲသူတို့လည်းဒီဟာလည်းပြန်လိုချင်တဲ့အတွက်ကြောင့်မို့လို့စ조사တာလည်းရှိတယ်မ조사သည့်တိုင်အောင်ကိုပဲသူတို့လုံးဝမယ်ဆိုတဲ့ဟာမျိုးသူတို့စိတ်ထဲမှာသူတို့အလုပ်လို့သူတို့ယူဆတာလည်းရှိရပါတော့အဲကျွန်တော်တို့ကဟိုတော်တော်တိမ်မွေးတယ်ဆိုတာဘယ်ချိန်မှကျွန်တော်တို့ကဆရာတော်ကြီးတွေကိုပါစေခြင်းပြီးတော့ဘယ်ချိန်မှမပါစေခြင်းဘူးလဲဆိုတဲ့ဟာကတခါကျွန်တော်တို့နိုင်ငံရေးပုံမှာလည်းပြန်ပြီးတော့ဘူဒီနေပြန်ရောဆရာရဲ့အဲကျွန်တော်တို့ကကျွန်တော်တို့နိုင်ငံရေးတစ်ခုတည်းကနေအထိုင်ကနေကျွန်တော်တို့နိုင်ငံရေးအထိုင်ကနေပဲကိုပုဂ္ဂလိကနိုင်ငံရေးအထိုင်ကနေကိုနေပြီးတော့ကြည့်ပြီးတော့သူကဘုန်းကြီးတွေကိုတန်ခါလောကကိုပါပါလားမပါပါလားဆိုတဲ့ဟာလည်းကျွန်တော်တို့ရှိတယ်ဆရာဘုန်းကြီးလောကကလည်းမင်းအစိုးရတို့ကတော့ဒီဆရာတော်တန်ခါတော်တွေကိုယူတည်ရမယ်ဆရာတော်တန်ခါတော်တွေပြီးတဲ့ဩဝါဒလိုက်နာရမယ်ဆိုတဲ့ဟာလည်းရှိပြန်ရောဆရာအဲ့တော့အဲ့ဒီဩဝါဒလို့ပြောတဲ့အခါမှာလေသူတို့ကကျွန်တော်တို့လူစင်းစားတဲ့ဒီမိုကရေစီလူခွင့်ရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးများစုကမကျင်လည်ဘူးဆရာဘုန်းကြီးများစုကမကျွမ်းကျင်ဘူးဆရာအဲ့တော့အဲ့ဒီကြားထဲမှာကျွန်တော်တို့ကဘုန်းကြီးနဲ့ဒီလူတွေနဲ့ပေါ့နော်ဗမာပြည်မှာနောင်ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ရေးပေါ့ကျွန်တော်တို့ကျင့်သုံးတဲ့အခါမှာဘုန်းတော်ကြီးလောကဘယ်လိုပါမလဲဆိုတာကိုဒီဟာတော်တော်ကြီးကိုပဲအခုချိန်ထိဒီဖြည့်ရမယ်ကွက်လက်ကြီးအာဝတ်ကြီးဖြစ်နေတာပေါ့ဆရာခုနကပြောတဲ့အခြေအနေတွေပေါ့ကျွန်တော်တို့ဘက်ကရှိနေတဲ့ယက်တီချက်တွေကျွန်တော်တို့ကိုယ်တိုင်ပဲဘုန်းတော်ကြီးလောကကိုမြင်တဲ့ဒီဒိုင်လမ်းမာလို့ခေါ်မယ်နော်ဆရာအဲ့ဒီဟာတွေအပေါ်မှာမစင်ပါဘူးဆိုရင်ကြတော့ကျွန်တော်တို့ကခုဝင်းနေမိတိုင်ဟိုခုပဲဖုန်ဟိုစစ်ကောင်စီနဲ့ပေါင်းစားပြီးတော့ကားလူခါတဲ့ဘုန်းကြီးပူနေနေအသက်ခံလိုက်ရတယ်ဝမ်းပါလိုက်တာလို့မပြောဘူးတမယ်ဖြစ်ရနေဒါနောက်နှက်ဖြန်ကြတဲ့အခါကျတော့အော်ဆရာတော်ကြီးကသီလသမားကြီးဂုံနဲ့ပြည့်စုံတော်မူတဲ့ဆရာတော်ကြီးပါလားဘုရားဆိုတဲ့ဟာမျိုးကျွန်တော်တို့လည်းမယူရုံတမယ်ပဲဆရာလူတကာတွေကလည်းအဲ့တော့ဒီဟာကိုဒီအဖြစ်အပျက်ကခုနပြောလို့ဆရာမေးတဲ့မေးခွန်းလည်းဒီဟာပေါ့နော်ဒီအဖြစ်အပျက်ကခင်ဗျာရှာမိမောင်းထိုးပြတယ်လို့ထင်တယ
်ကိုတဲ့ဒီလောက်ပဲကျေးဇူးအများကြီးတင်ပါတယ်အခုဆွေးနွေးခဲ့တဲ့သူကတော့ကလေးလာလည်းကြောက်ကြည့်လို့ရှိမှာပါတကူကကြောင်းသားကိုထက်မင်းနော်ကျွန်တော်
ဖေဒါနိုင်ငံရောက်တက်သူကပါရဂူဘွဲကျောင်းသားကိုထပ်မင်းလွင်ကိုဥတမောင်တန်းကဆက်သွယ်မေးမြန်းပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
် VOA ကနေ2024ခုနှစ်ဇူလိုင်လ13ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းလုပ်ပြီးတော့3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရုရှားကိုတရားဝင်အလဲပတ်ရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်သမရပူတင်ကအိန္ဒိယဝန်ကြီးချုပ်ကိုသမရပူတင်ကအရက်ဖတ်အမြင့်ဆုံးဆုချီးမြှင့်ကြိုဆိုခဲ့ပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေတိုးမြင့်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတရုတ်ကိုသွားပါတယ်။တရုတ်ချင်းချောက်မှုခံရတဲ့ဂျပန်နဲ့ဖိလစ်ပိုင်တို့ကာကွယ်ရေးဆိုင်ရာသဘောတူညီချက်စာချုပ်ချုပ်ဆိုလိုက်ပါတယ်။ကုဇော်မိုးကျော်ကအခုတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဇူလိုင်လ10ရက်နေ့ကနေ9ရက်နေ့တွင်မှာရုရှားနိုင်ငံကိုတရားဝင်အလဲအပတ်ရောက်ရှိသွားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရုရှားကိုပိတ်ဆို့အရေးယူထားချိန်မှာပဲအိန္ဒိယဝန်ကြီးချုပ်ကတော့နှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးတိုးမြှင့်ဖို့အခုလိုတွားရောက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကလည်းအိန္ဒိယဝန်ကြီးချုပ်ကိုတိဒံညစာစာပွဲနဲ့တက်ခင်အခန့်ခဲ့တယ်လို့ရုရှားနိုင်ငံရဲ့အရသားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆု Order of Saint Andrew ဆုကိုဝန်ကြီးချုပ်မိုဒီကိုချီးမြှင့်ခဲ့ပါတယ်။နှစ်နိုင်ငံအကြားမဟာမိတ်ဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ခဲ့တဲ့အတွက်အခုလိုဆုချီးမြှင့်ရတာဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်
။ Уважаемый господин премьер-министр, дорогой друг. Награждение вас орденом Святого апостола Андрея Первозванного.
ကျွန်တော်နှစ်ပြည်တော်နဲ့ပြည်သူတွေအကြားအပြန်လဲနားလည်မှုနဲ့ယဉ်နေချစ်တည်မှုတိုးတက်အောင်မိတ်ဆွေဝန်ကြီးချုပ်ရဲ့ထူးခြားတဲ့စွမ်းဆောင်မှုအပေါ်အထူးကျေးဇူးတင်တဲ့အတွက် Order of Saint Andrew ဆိုတဲ့ဆုကိုချီးမြှင့်ရတာဖြစ်ပါတယ
်။သမ္မတပူတင်နဲ့လင်းငါးနာရီကြာအောင်ဆွေးနွေးခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအတွက်အိန္ဒိယကူညီဖို့အသင့်ရှိတယ်လို့ဝန်ကြီးချုပ်မိုဒီကသမ္မတပူတင်ကိုပြောဆိုခဲ့ပါတယ
်။ Antiki Bahali mein
ဘာရတ်ဟာစံဘောဆယ်ယောကနေလေတရားကျွန်တော်ရဲ့မိတ်ဆွေသမရပူတင်ပြောဆိုရယ်ကိုနားထောင်ပြီးတဲ့နောက်အိန္ဒိယအနေနဲ့ငြိမ်းချမ်းရေးအတွက်ကူညီဖို့အသင့်ပါပဲကျွန်တော်အနေနဲ့တင့်ရဲ့အမြင်တွေကိုနားထောင်ရတာဝမ်းမြောက်ပါတယ်ကျွန်တော်ငြိမ်းချမ်းရေးအတွက်မျှော်လင့်ပါတယ
်ယူကရိန်းကိုရုရှားကကျူးကျော်တဲ့အတွက်အနောက်တိုင်းမဟာမိတ်နိုင်ငံတွေကရုရှားကိုတန်ခတ်အရေးယူနေချိန်မှာအိန္ဒိယနဲ့ရုရှားကုန်သွယ်ရေးဟာတိုးတက်လာခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာ66ရာခိုင်နှုန်းတိုးလာခဲ့တယ်လို့သမ္မတပူတင်ကပြောပါတယ်2023-24ဘဏ္ဍာနှစ်အတွင်းကုန်သွယ်ရေးတန်ဖိုး65ဘီလီယံနီးပါးရှိခဲ့ပါတယ်အိန္ဒိယလိုအပ်တဲ့လောင်စာရဲ့40ရာခိုင်နှုန်းကိုရုရှားထံကနေရရှိနေပြီးပြီးခဲ့တဲ့နှစ်ကဝယ်ယူခဲ့တဲ့လောင်စာတန်ဖိုးဟာဘီလီယံ60ရှိခဲ့ပါတယ်လာမယ့်2030ခုနှစ်အရောက်မှာနှစ်နိုင်ငံကုန်သွယ်ရေးတန်ဖိုးဘီလီယံ100ရှိဖို့ဝန်ကြီးချုပ်မိုဒီနဲ့သမ္မတပူတင်တို့သဘောတူညီမှန်းခဲ့ပါတယ်အခုလိုအချိန်မှာပဲမြမအိန္ဒိချင်းနောက်တနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာဟာတရုတ်ကိုနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့နဲ့ကုန်သွယ်ရေးတိုးမြှင့်ဖို့ဇူလိုင်လ10ရက်နေ့ကနေ10ရက်နေ့အထိတွားရောက်ခဲ့ပါတယ်ရှိတ်ဟာစီနာဟာဝန်ကြီးချုပ်လီချင်းနဲ့တွေ့ဆုံခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံခဲ့ပါတယ်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ဟာကန္တာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ရေးမဟာမိတ်အဆင့်ကိုတိုးမြှင့်လိုက်ပါတယ
်
သမ္မတရှီကျင်းပင်ကပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာနဲ့ပြည်ပကဝင်ရောက်ဆွဲဖက်မှုတွေကိုလက်မခံခဲ့တဲ့အတွက်ကွန်ပျူတာလို့ဝန်ကြီးချုပ်ရှိတ်ဟာစီနာကိုချီးကျူးခဲ့ပါတယ်ရှိတ်ဟာစီနာဟာ၄ချိန်မြောက်ဝန်ကြီးချုပ်ပြန်ဖြစ်တာဖြစ်ပြီးအတိုက်ခံတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စွပ်စွဲခံရတာတွေရှိတယ်လို့အမေရိကန်ဗြိတိန်စတဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တတိပေးတိုက်တွန်းတာတွေရှိခဲ့ပါတယ်ရှိတ်ဟာစီနာကလည်းကျေးဇူးတင်ကြောင်းသမ္မတရှီကျင်းပင်ကိုပြောဆိုခဲ့ပါတယ
်
ဒီတဲ့ချင်းဟာကျမရဲ့စရုပ်ထအချိန်မြောက်တာဝန်ထမ်းဆောင်တာဖြစ်ပါတယ်။ဒ
ဒါကြောင့်တာဝန်ပိုးပြီးကြီးပါတယ်တရုတ်နဲ့စစ်မှန်တဲ့မိတ်ဆွေဖြစ်ရတာအတွက်ဝမ်းမြောက်မိပါတယ်တရုတ်ဟာကျမတို့နဲ့အတူအမြဲရှိနေပါတယ်တင့်ရဲ့ထောက်ခံအားပေးမှုကိုလည်းကျေးဇူးတင်ပါတယ
်ဝန်ကြီးချုပ်ဟာစီနာဟာတရုတ်ဝန်ကြီးချုပ်လီချင်းနဲ့တွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးအပါအဝင်သဘောတူညီချက်28ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဟာတရုတ်ထံကနေချင်းငွေတွေရယူထားသလိုပြီးခဲ့တဲ့နှစ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာဘီလီယံ30ရှိပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ယထာလန်ကာလန်အပါအဝင်အထူးကအဆောက်အဦတွေအတွက်တရုတ်ဆောက်လုပ်ရေးကုမ္ပဏီတွေနဲ့22ဘီလီယံဘိုးစာချုပ်ထားပါတယ်။2023ခုနှစ်ကုန်သွယ်မှုတန်ဖိုးဟာလည်း23ဘီလီယံရှိခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေပြီးလုံခြုံရေးအရာချင်းချောက်ခံနေရတဲ့ဖိလစ်ပိုင်နဲ့ဂျပန်တို့အကြားအရေးပါတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးယူကိုကာမီကာဝါနဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂယ်ဘာတိုသီအိုဒိုရိုတို့လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးသမရမာကို့စ်ဂျူနီယာလည်းတက်ရောက်ခဲ့ပါတယ်။ဒီစာချုပ်အရာနှစ်နိုင်ငံတပ်တွေအပြန်အလှန်ပူးတွဲလေ့ကျင့်ခွင့်ရနိုင်မှာဖြစ်ပါတယ်။အာရှဒေသတွင်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမြင့်တက်လာနေပေမဲ့ဒေသတွင်စုစည်းညီညွတ်မှုမရဘဲနိုင်ငံတွေအချင်းချင်းအကြာပဋိပက္ခတွေတင်းမာမှုတွေနဲ့စီရေးထိန်းချုပ်မှုတွေပါရှိနေကြောင်းဒီပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။မြန်မာနိုင်ငံမှာຫນွေစဘာစေးကျနေတဲ့အပြင်ဝယ်သူမရှိလို့တောင်းသူတွေအခက်တွေ့နေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံဈေးနှုန်းအတက်ကျတွေဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်ပြေရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပြေးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လူစဘာသေးကြဆင်းနေတဲ့အပြင်ဝယ်သူမရှိလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ဆန်ကုန်းတွေဖမ်းဆီးခံရတာအပါအဝင်ဆန်ဆိုင်တွေနဲ့ဂိုဒေါင်တွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေကြောင့်ဆန်ဈေးကွက်ပြတ်ပြီးနောက်ဆက်တွဲအနေနဲ့စပားဈေးတွေပါကျဆင်းပြီးဝယ်သူမရှိလို့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့မေလအတွင်းကမိုးစဘာဟောင်းတင်းတရာကို23သိန်းကျော်အထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တင်းတရာကို7.20ဝန်းကျင်အထိဈေးထိုးကျသွားတယ်လို့လူစဘာကလည်းအရင်ကတင်းတရာကို16.5000လောက်ပေါက်ဈေးရှိရာကနေလက်ရှိမှာဆန်သိန်းဝန်းကျင်အထိဈေးကျဆင်းသွားတာဖြစ်ပါတယ်။လက်တလုံးမှာဆန်ရောင်းဆိုင်အများအပြားပိတ်သိမ်းထားကြတာအပါအဝင်ဆန်ကိုဈေးလျှော့ရောင်းချရတာကိုအကြောင်းပြပြီးကုန်တယ်ဆက်ပိုင်တွေကစဘာဈေးကိုပါဆွဲချဝယ်ယူနေကြတာဖြစ်တယ်လို့ဘကိုးတိုင်းပေါင်းတလဲမြို့နယ်ကတောင်သူဦးတင်ဆောင်ကပြောပါတယ်။မြန်မာနိုင်ငံဆန်စဘာအသင်းချုပ် MRF ကတော့2023ခုနှစ်မိုးစဘာရာသီနဲ့2024ခုနှစ်နွေစဘာရာသီအတွက်အခြေခံစဘာရည်ညွှန်းဈေးအနေနဲ့စဘာအမျိုးသားပေါ်မူတည်ပြီးတင်းတရာကို73သိန်းကနေ7.20အတွင်းဈေးပေးဝယ်ယူကြဖို့ထုတ်ပြန်ထားပါတယ်။စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမျိုးစဘာဓာမီဩဇာ73စီလေတွန်ဆက်ပါဝင်လေယာလုတ်သားငှားငှားနှုံးထားတွေမြင့်တက်နေတဲ့အတွက်အကျိုးအမြတ်မရရှိသလောက်ဖြစ်နေတယ်လို့တောင်သူတွေကပြောဆိုထားပါတယ
်။တရားပြင်ပတင်ပို့မှုရဲ့တန်နေပါတယ်။ပြင်တွင်းမှာတရားစီရင်တည်နေတဲ့အတွက်ပုံမှန်ဝင်ယူနေကြပြင်ပဝယ်လှယ်တွေဟာတခြားနိုင်ငံဈေးကွက်တွေကနေပြောင်းလဲဝင်ယူနေကြတာကြောင့်ပြင်ပတင်ပို့မှုမရှိတော့နေပါသွားတာဖြစ်တယ်လို့ကျန်တရားကုန်တွေကပြောပါရယ်မြန်မာတရားကပြင်ပဈေးကွက်မှာတံတန်ကိုအမေရိကန်ဒေါ်လာ600ဝန်းကျင်လောက်ပေါင်းဈေးရှိနေပြီးတခြားနိုင်ငံတွေကထွက်ရှိတဲ့တရားကတော့တံတန်ကိုအမေရိကန်ဒေါ်လာ900ကျော်လောက်တာပေါင်းဈေးရှိနေရပဲဖြစ်ပါရယ်ပြည်ထောင်စုနော်ဝီလာအတွင်းကဘီရင်နောက်ကုန်စည်တိုင်းဈေးကွက်မှာတရားတစ်ပိတ်တာကို3950ကျပ်လောက်ပေါင်ဈေးရှိရကနေအခုဇွန်လလ10ရက်နေ့မှာတော့တရားတစ်ပိတ်တာကို4950ကနေ6000ကျပ်လောက်ထိပေါင်ဈေးရှိနေရပါ တကြားကိုအခွန်ကင်းလို့ခွင့်ရထားတဲ့ဗီယက်နမ်နိုင်ငံကိုတော့အများဆုံးတင်ပို့နေတာဖြစ်ပြီးအခုနေမှာတော့ဗီယက်နမ်အပါအဝင်တရုတ်နဲ့ပြင်ပနိုင်ငံတို့ကိုတကြားတန်ချိန်8000ခွဲကျော်တင်ပို့ထားတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဆိုပါတယ်ပြင်တွင်းမှာတော့တကြားသူလောက်ထားတဲ့ကုန်သည်တွေကတကြားဈေးကိုထိန်းပြီးအယောင်ဝယ်ပြုလုပ်နေကြတာကြောင့်ဈေးမြင့်တက်လာရတာဖြစ်တယ်လို့တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထင်ကတုတ်တက်ထားပါတယ
်မြေဩဇာဈေးတွေမြင့်တက်ပြီးပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေပါတယ်ဓာတ်မြေဩဇာကိုတတ်မှတ်ရည်ညွှန်းဈေးနှုန်းထက်ပိုမယောင်းဖို့တတိပေးပြီးနောက်မှာဈေးကွက်တွင်မြေဩဇာဈေးတွေမြင့်တက်သွားတဲ့အပြင်ပစ္စည်းဝယ်မရတာတွေပါကြုံတွေ့လာရတယ်လို့တောင်သူတွေကပြောပါတယ်မြန်မာနိုင်ငံမြေဩဇာမျိုးဈေးနဲ့စိုက်ပျိုးရေးဈေးလုပ်ငန်းရှင်များအသင်းကမြမဩဘာအာမိုရွှေနဂါအပါအဝင်စိုက်ပျိုးရေးကုမ္ပဏီတွေအနေနဲ့ယူရီးယားမြေဩဇာအလုံးကြီး50ကီလိုပါတအိတ်ကို9300ကျပ် Rock Phosphate အရှိကံ15ပတ်လဲ50ကီလိုတအိတ်ကို3000ကျပ် Diammonium Phosphate တအိတ်ကို13500ကျပ်နဲ့ Complex တအိတ်ကို32200ကျပ်ဈေးတွေနဲ့ရောင်းချကြဖို့ဇွန်လ26ရက်ကအတိပေးထားတာဖြစ်ပါတယ်ဒါပေမဲ့ဈေးကွက်ထဲမှာတော့ပလဲ15ပတ်လဲမြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းအများစုကပြတ်လတ်နေပြီးစိုင်တချို့ကတော့အကန့်အသတ်နဲ့တောင်သူတအူးကိုတအိတ်နှုံးလောက်သာရောင်းချပေးနေတာဖြစ်တယ်လို့ရန်ကုန်တိုင်းခရမ်းမြို့နယ်ကစပားဆိုင်တောင်တူကပြောပါတယ
်ယူဇာလေးကညီမလေးသူတို့ရင်ညွှန်းဈေးရလေသူတို့သတ်မှတ်ထားတဲ့ရင်ညွှန်းဈေးကိုတော့ဝယ်လို့မရပါဘူးမရဘူးဆိုတာဥပမာပေါ့10လောက်ယူမယ်ဆိုတော့10လောက်ပဲရတာညောင်းပြီးတဲ့ဆိုတဲ့အနေအထားမျိုးလေးနဲ့တကယ်ကိုဒနေပါဟိုအဆင်နည်းဒီလိုပြောမှဆိုအရာအေးပါအရာရောက်တဲ့လူတော့ဆိုလို့ရင်တော့ထုတ်ရောက်နေတယ်လင်းကားတဲ့အိတ်လောက်လေသမန်သမီးဦးရဒီလေသမားသွားကိုလူကတော့မရပါဘူးရင်အခြေခံရင်ကျိုးစင်းသတ်မှတ်တာလည်းမရဘူးလုံးလေးကနေတပတ်လောက်ကတော့ရှိသေးတယ်အခုတော့အဝယ်များတော့ပစ္စည်းကပြတ်သွားလို့ဆိုပြီးအဲ့လိုပဲလှိမ့်လိုက်တာ
လက်တလုံးမှာတော့မြေဩဇာနဲ့စိုက်ပျိုးရေးပစ္စည်းကုမ္ပဏီကြီးတွေဖြစ်တဲ့အာမိုရှုနဂါနဲ့ကုမ္ပဏီတချို့ကတော့နေအယောင်းဆိုင်ခွဲတွေကိုသတ်မှတ်ဈေးတိုင်းရောင်းချကြဖို့အတိပေးထုတ်ပြန်ထားတာကိုတွေ့ရပါတယ်မြမဩဘာလုပ်ငန်းစုကတော့ယူရီးယားအလုံးကြီးပလဲ50ကီလိုတအိတ်ကိုရန်ကုန်မှာ9300ကျပ်နဲ့ကျန်နယ်ဒေသတွေမှာတော့နေရာဒေသအပေါ်လိုက်ပြီးဈေးအမြင့်ဆုံးတအိတ်ကို8200ကျပ်ဒိုင်မိုနီယမ်ဖော့စဖိတ်တအိတ်ကို13500ကျပ်ကွန်ပလက်စ်တအိတ်ကိုအမြင့်ဆုံး13400ကျပ်ဈေးတွေနဲ့ရောင်းချကြဖို့အတိပေးထုတ်ပြန်ထားပါဗျာ။ဘယ
်မှာတော့ဟိုအယောင်းရတယ်ပစ္စည်းမရှိဘူးလို့မျိုးတောက်ချမလောက်ခဲနဲ့ပစ္စည်းမရရအောင်မဟုတ်ဘူးဒါကျွန်တော်တို့စုံဖို့တာနဲ့လိုင်းနေကြည့်တယ်ရောင်းနေလိုင်းနေမရှိလဲလိုင်းနေကြီးရလို့ရှိလိုင်းနေဝင်ရတယ်ရောင်းနေကျွန်တော်ကဈေးကမပြအောင်တော့ရောင်းနေနေပြီပြဿနာကရန်ကုန်ကြီးဘုန်းကြီးတို့တမတ်တယ်ဇူကတမတ်တဲ့ဈေးကိုကျွန်တော်ကလိုင်းနေပြီးရောင်းနေနေတယ်မဲမနေရီမှာကျတော့ဒီပြမဒီဒေါ်လာသိမြင့်တက်မှုဒါဟောဒီဟောဒီကပထမ300ဇူက350ဖြစ်နေတယ်ဟောဒီကြောင့်ဒီလုံးနေတက်နိုင်နေဆိုပြီးတော့ဈေးတင်ရောင်းနေလို့ရှိရလောင်းသားတဲ့လူတွေရှိတယ်ကျွန်တော်တို့စာတတ်ထုတ်တယ်ပေါ့နော်အခုအချိန်ကျဆိုရင်တော့ဒေဗီပေါ့နော်အနောက်ကျမ်းတော့ဒေဗီပေါ့ဘုရားတိုင်းကကွန်ရှင်ငါပေါ့ရန်ကုန်တိုင်းက53ဒီဒီနေတဲ့ရောင်းရမယ်လို့တာဝန်ညာလုံးကိုကျွန်တော်ကသတ်မှတ်ပေးခဲ့တယ်
တောင်သူတွေအနေနဲ့မိုးစွားဆိုင်ပြိုရာသီမှာလက်တေကကိုမြေဩဇာနှစ်အိမ်လုံးအသုံးပြုရပြီးပလဲထမြေဩဇာကိုသာအဓိကအသုံးပြုကြတာဖြစ်ပါတယ်ရည်ညွှန်းစေးမထုတ်ပြန်ခင်မေလအတွင်းကဈေးကွက်ထဲမှာမြင်းပြန်ပလဲမြေဩဇာတအိတ်ကို9900ကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတအိတ်ကို13500ဝန်းကျင်ထိဈေးမြင့်တက်နေတာဖြစ်ပါတယ
်အခုဆက်ပြီးဇွန်လ3ရက်နေ့ကနေဇွန်လ10ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ချစ်သူနီကဈေးကွက်ထိန်ဝေများနေချိန်မှာအယောင်းဝယ်ဤနေရာကြောင့်တပိတ်တာကို90ကနေနေရာချက်ချဈေးချဆင်းသွားပါလိမ့်လက်ကလိုရန်ကုန်ဈေးကွက်ထိန်ကိုတော့စိတ်ဖြူညင်းချမ်းမုံရွာရွှေဘူနဲ့တုံသာလိုဘက်ကနေချစ်သူနီတွေဝင်ရှိနေပြီးအမျိုးသားလိုက်တပိတ်တာကိုအနိုင်ဆုံး1400ကနေအနည်းဆုံး2000နေရာဝန်းကျင်ဈေးနဲ့အယောင်းဝယ်ဖြစ်နေတယ်လို့ဘီးနာကုန်စည်တိုင်းကဆိုပါတယ်
ကျတော့မြို့ကျူကောက်ကတော့ပြီးခဲ့တဲ့ဇွန်လအတွင်းကဈေးနှုန်းတွေကျဆင်းခဲ့ပြီးအခုဇူလိုင်လဒုတိယအပတ်မှာတော့ဈေးအနည်းငယ်တက်ရိပ်ပြလာတာကိုတွေ့ရပါတယ်ဇူလိုင်လပထမအပတ်ကရန်ကုန်ဘေးနောင်ဈေးကွက်မှာကျတော့မြို့ကျူကောက်တစ်ပိတ်သားကို9300ကနေ9500ကျပ်ကျပေါက်ဈေးရှိခဲ့ရာကနေဇူလိုင်လ9ရက်နေ့မှာတော့တစ်ပိတ်သားကို11300ကျပ်ထိမြင့်တက်လာတာကိုတွေ့ရပါတယ် ပြီးခဲ့တဲ့ဇွန်လဇန်ပိုင်းကတော့ချက်သွင်းမှုတပိတ်တာကိုအရေးသွေးပေါ်မူတည်ပြီး11,900ကနေ12,000ကျပ်ကြားထိပေါက်ဈေးရှိခဲ့တာဖြစ်ပါတယ်
ညီမဆန်စီနှောင်းကတော့ဆောင်းလက်ကျန်နေတဲ့ချိန်မှာတိရုပ်ဈေးကွက်အပြင်ပြင်တွင်းစီဆက်တွေကလည်းဝင်းယူမှုများကလေးအယောင်းဝက်တွဲပြီးဈေးမြင့်တက်နေပါသေး။ဈေးကွက်ထဲမှာတော့ညီမဆန် S1 လုံးစံတစ်ပိတ်တာကို9,800ကနေ8,100ကျပ် S1 စီဆန်ကတစ်ပိတ်တာကို9,300ကနေ9,600ကျပ် M2 စီဆန်ကတစ်ပိတ်တာကို9,300ကနေ9,400ကျပ်အနီစီဆန်အလုံးကတပိတ်တာကို9,300ကနေ9,600ကျပ်ထိမြင့်တက်နေပြီးတပတ်အတွင်းမျိုးစားလိုက်တပိတ်တာကို100ကနေ300ကျပ်ကြားဈေးမြင့်တက်လာတာကိုတွေ့ရပါသည်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီးပွားသတင်းများစီစဉ်ကို Formos Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့စီးပတိပခရဲ့သဘောပတ်ဝန်းကျင်ပေါ်တက်ရောက်မှုကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စီးပတိပခတွေတိုးလာနေတဲ့ဒီကနေ့ခေတ်မှာလူမှုဘဝနဲ့သဘောပတ်ဝန်းကျင်ပေါ်အပြတ်သဘောဆောင်တဲ့တက်ရောက်မှုတွေရှိနေပါတယ်။ရုရှား၊ယူကရိန်းနဲ့အစ္စရေးဂါဇာစစ်ပွဲအပြင်အာဖရိကနဲ့မြန်မာနိုင်ငံမှာစီးပတိပခတွေပေါ်ပေါက်နေချိန်မှာပဲနိုင်ငံတကာအဖွဲ့အစည်းတွေကပတိပခနဲ့သဘောပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကြောင်းမိမောင်းထိုးပြောဆိုလာတာဖြစ်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနားလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။စီးရေပဋိပက္ခတွေကြောင့်အခြေခံလမ်းပန်းအဆောက်အုံတွေအပါအဝင်စိတ်ပြုံမှုမရေလုပ်ငန်းတွေကထိခိုက်လာပါတယ်။စစ်ပွဲတွေကြောင့်လူကြမ်းမာရေးနဲ့ဆန္ဒရိက္ခာဖူလုံရေးသမဂ္ဂတဘာဝပတ်ဝန်းကျင်အပေါ်ကဘာတည်အောင်နေရာတွေကိုကုလသမဂ္ဂနဲ့မြောက်အတ္တလန်တိတ်စီးရေမဟာမိတ်အဖွဲ့နေတိုးတို့ကပါလေလာခဲ့ကြတာပါ။ဥဒုယာတီမူဝါဒရေးရာသူတေတီပက်ထရစ်ဘေဂါကအခုလိုရှင်းပြပါတယ
်။ report does a really good job of demonstrating is that
ဂါဇာဒေသလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြက်တဲတွေဟာဟာမတ်စ်တို့အစ္စရေးကိုရုတ်တရက်ဝင်တိုက်တဲ့အောက်တိုဘာ9ရက်နေ့မှာစခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့15နှစ်လောက်ကတည်းကအခြေအနေတွေယိုယွင်းလာနေတာပါ။အစ္စရေးတပ်တွေရဲ့ထိုးစစ်တွေကြောင့်အဲ့ဒီအခြေအနေတွေပိုဆိုးလာတာဖြစ်ပါတယ်။လက်ရှိအခြေအနေကဂေဟဘေရာစနစ်တွေရောလူကျမ်းမာရေးအပေါ်မှာပါချင်းချောက်လာနေပါတယ်ပြန်လည်ပြုပြင်ရေးကလည်းဆယ်စုနှစ်တွေနဲ့ချီကြာပါလိမ့်မယ်ဒါကြောင့်ကျူးကျော်တိုက်ခိုက်မှုတွေကိုကန္နာလိုက်ခွဲခြမ်းစိတ်ဖြာလေးလာခြင်းအဖြစ်ပါလက်စတိုင်းသားတွေနောင်ဆယ်စုနှစ်တွေမှာရင်ဆိုင်ရမယ့်အပြည့်အစည်အတိုင်းတာကိုနားလည်နိုင်ဖို့အထောက်အကူပြုလိမ့်မယ်လို့ထင်ပါတယ
်ဂါဇာကမ်းမြောင်ဒေသဟာအင်ခေါင်မိုးပေါ်ဆူလာပြာတက်ဆင်မှုအများဆုံးဒေသထဲကတစ်ခုဖြစ်ပါတယ်အစ္စရေးရဲ့စစ်စင်ရေးမှာအဲ့ဒီဆိုလာပြားတွေပျက်စီးကျိုးပဲ့ခရပြီးအဲ့ဒီကချော့လာတဲ့ခဲတတ်တုနဲ့တန်တတ်တုဓာတ်တွေကမြေကြီးထဲစင်ဝင်ကုန်တော့ပါဆက်ရုံအလုံးယုံတွေထိခတ်ပျက်စီးတဲ့အခါမှာလဲလုပ်ငန်းသုံးဓာတ်တတ်တုဓာတ်အမျိုးမျိုးရေနဲ့မြေကြီးထဲစင်ဝင်လာပါတယ်တန်တကြီးတွေမီဆိုင်တုံးတွေတုံးပြီးတော့ပြစ်ခတ်တက်ခဲ့ကြတဲ့အခါမှာတော့ဖလုံအိမ်တန်းငွေတွေထွက်လာပြီးကမ္ဘာလေတူတွေရောက်လာတာပါဖလုံအိမ်တန်းငွေတွေတိတ်သေးလာတဲ့အတွက်ကမ္ဘာအပူချိန်တွေမြင့်တက်ပြီးတဘာဝဘေးဒဏ်တွေပုံမဆိုးဝါးပြင်းထန်လာတာကိုလည်းကျွမ်းကျင်သူတွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ
် In a global sense it's critical to understand the environmental ramifications of conflict
ကမ္ဘာလုံးမှာပဋိပက္ခတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်နေတာကိုကောင်းကောင်းနားလည်ဖို့သိအရေးကြီးပါတယ်ဗီယက်နမ်နိုင်ငံမှာမီးလောင်ဘုံတုံးတဲ့ဓာတ်ဆီအပစ်စားတွေကနေအနုမြူဘုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်နေရတာမျိုးဟာလူတွေကြောင့်သဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုလောက်အာရုံမထားမိကြပါဘူးအခုဆိုရင်စီးရေအသုံးစရိတ်တွေတကဘာလုံးမှာအချိန်နဲ့တိုးလာတဲ့အတွက်စီးရေပဋိပက္ခနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုအကြောင်းနားလည်ဖို့အရေးကြီးလာနေပြီလို့ထင်ပါတယ်ကျွန်တော်တို့မျိုးဆက်မှာဘယ်တော့မှမမြင်တွေ့ဘူးတဲ့နှုံနဲ့စီးရေပဋိပက္ခတွေတိုးလာနေတာတွေ့နေရတာပ
ါနိုင်ငံကအဖွဲ့တွေကြိုးပမ်းနေတဲ့ကြားကသဘာဝပတ်ဝန်းကျင်ကတော့ကမ္ဘာတဝန်းစီးရေပဋိပက္ခရဲ့အတန်းတိတ်တားကောင်ဘဝအဖြစ်ဆက်လက်ကြောက်ရွံ့နေရတယ်လို့ UNEP ကပြောပါတယ်စစ်ပွဲကြီးတွေပေါ်ပေါက်လာတဲ့အခါတဘာဝပတ်ဝန်းကျင်နဲ့ရေမြေတယံဇာတအပေါ်ဘယ်လိုတက်ရောက်မှုရှိနေတယ်လဲဆိုတာနိုင်ငံကအဖွဲ့အစည်းတွေအပြင်ပညာရေးနယ်ပယ်ကလည်းလေလာမှတ်တမ်းတင်နေတာပါစစ်ပွဲကြောင့်တဘာဝပတ်ဝန်းကျင်တွေတက်ရိုက်နေနေရောတော်ဝိုက်တဲ့နေနေပါထိခိုက်နေရပြီးလူကျန်မာရေးလူမှုဘဝလုံခြုံရေးတမကငြိမ်ချမ်းရေးလုပ်ငန်းစဉ်တွေကိုပါထိခိုက်လာတာကိုလေလာမှုတွေကတွေ့ရှိခဲ့ပါတယ်ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်ပြည်သူတွေကမကဘဲယူကရိန်းနိုင်ငံတော်သဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေတယ်လို့ NATO Climate Change and Security Impact Assessment အစီရင်ခံစာမှာဖော်ပြပါရယ်စစ်ပွဲစတင်ပြီးတော့24လတာကာလအတွင်းဖလုံအိမ်တန်းငွေတန်ချိန်က184တန်းထုတ်လုပ်ခဲ့ပြီးစီတိုလောင်ယုံတွေတင့်ကားတွေနဲ့ရေနံချက်ဆဲုံတွေအပေါ်ရုရှားတို့ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တောမေးလောင်ကျောင်းမှုက100ကျော်ထိရှိခဲ့တာကိုလည်းအစီရင်ခံစာမှာဖော်ပြထားပါရယ်ခီးတဲ့တင်လေရင်တွေမှာလဲစစ်ပွဲဒေသတွေကိုရှောင်တိမ်ပြီးတော့ကွက်ပတ်ပြန်တန်းရတဲ့အတွက်ခီးစဉ်ပုံမူတာရှည်ပြီးတော့အချိန်လဲကြာသလိုလောင်စာစီလဲပိုသုံးနေရတဲ့အတွက်လေကြောင်းသွားလာရေးလုပ်ငန်းတွေကနေလဲဖန်လုံအိမ်တန်းငွေတွေပို့ပြီးတော့ထုတ်လို့နေကြတာပါယူကရိန်းစစ်ပွဲကြောင့်ဥတုယာတီထိခိုက်ပျက်စီးမှုရဲ့တန်ဖိုးကဒေါ်လာ30ဘီလျံကျော်ရှိနေတယ်လို့လဲခန့်မှန်းချပါတယ်ညအတ္တလန်တိတ်စစ်စာချုပ်အဖွဲ့အစည်းတို့ကမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချိန်ချောက်လာတဲ့ဥဒုရာသီပြောင်းလဲမှုအရေးကောင်းမွန်စွာနားလည်သဘောပေါက်အောင်လို့2017ခုနှစ်ကတည်းကလှိလာဆောင်ရနေရပါ NATO အဖွဲ့ရဲ့ Radar စနစ်တွေစစ်လက်နက်ကိရိယာတွေမဟာဗျူဟာရေးလှုပ်ရှားမှုတွေနဲ့ရေငုပ်တင်ပေါ်ကြီးတွေအပြင်စစ်ဖက်ထောက်ပို့လေယာဉ်တွေရဲ့လုံခြုံရေးအပေါ်ဥဒုရာသီပြောင်းလဲမှုရဲ့တရောက်နိုင်ခြေတွေကိုဖက်ပေါင်းစုံကနေအသေးစိတ်လှိလာဆန်းစစ်နေတာဖြစ်ပါတယ်ဥဒုရာသီပြောင်းလဲမှုရဲ့အဆိုးဆုံးကြုံရတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာလည်းစီရေပဋိပက္ခတွေကိုပါပြိုင်နေရင်ဆိုင်နေရတာပါဆက်ပြွေးလုပ်ငန်းကိုအဓိကအားထားကြတဲ့မြန်မာနိုင်ငံမှာပြောင်းလဲလာတဲ့ဥဒုရာသီနဲ့လက်လျောညီထွေဖြစ်အောင်ပြင်ဆင်ထားတာမျိုးလည်းမရှိကြပါဘူးစစ်တပ်ကအာဏာသိမ်းအုပ်ချုပ်လာတဲ့2023ခုနှစ်နောက်ပိုင်းရာသီဥဒုနဲ့သဘာဝပတ်ဝန်းကျင်စီမံခန့်ခွဲရေးအတွက်နိုင်ငံတကာကပေးနေတဲ့အထောက်အပံ့တွေလည်းရန်နာသွားပြီးတရားမဝင်တစ်ခုမှုနဲ့တရားစားတသူ့ဖော်ရေးလုပ်ငန်းတွေလည်းအချိန်အဟုန်နဲ့တိုးလာပါတယ်။အခုလိုစီးမဲ့ကမဲ့တရားစားတတွေထုတ်ယူနေကြတဲ့အတွက်တဘာဝပတ်ဝန်းကျင်လေဒုမြေဒုတွေထိခိုက်ပျက်စီးလာနေတယ်လို့ Stockholm အပြည်ပြည်ရာငြိမ်းချမ်းရေးသုတေသနဌာနအကြီးရန်သုတေသီတူကလက်သလုံးထောက်ပြရေးသားထားတာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့စစ်ဘေးနဲ့ဥဒုရာသီဘေးဒဏ်တွေကိုပူးတွဲရင်ဆိုင်နေရတဲ့မြန်မာအရေးကိုဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပါဝင်ဖြည့်ရှင်ပေးတဲ့လို့လဲသူကအကြံပြုထောက်ပြရေးသားထားပါတယ်။ကျမနမပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စနေညအတွက်နောက်ဆုံးချက်ရှိတဲ့သတင်းတွေကသုတအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။လူတူချင်းဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေကော်ပိုရေးရှင်းကြီးတွေအရှုံးပေါ်ပြီးတော့ဆက်လက်ရပ်တည်လဲပတ်ဖို့ဘယ်လို့မှမဖြစ်နိုင်တော့တဲ့အခါ bankruptcy လို့ခေါ်တဲ့ဒေဝါလီခန္ဓာလူမွဲစင်းခံယူတာတွေလှုပ်ကြပါဗါးနိုင်ငံတစ်ခုအနေနဲ့လဲစီးပွားရေးချစ်ချုံကြပြီးတော့ကျွေးမီရောအတူရောပြန်မဆက်နိုင်တော့တဲ့အခြေအနေမျိုးမှာဒေဝါလီခံရတာတွေရှိပါတယ်ဒီလိုကမ္ဘာမှာဒေဝါလီခံရတဲ့စီးပွားရေးလုပ်ငန်းကြီးတွေနိုင်ငံတွေအကြောင်းကိုတော့သတင်းတွေတဲကသုတအစီအစဉ်မှာမညညွလင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်အောင်စုနဲ့စီးပွားရေးအင်အားကောင်းတဲ့ဥရောပနိုင်ငံတွေကကုမ္ပဏီကြီးတွေအပါအဝင်ကမ္ဘာနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေ2023ခုနှစ်ထဲမှာ bankruptcy လို့ခေါ်တဲ့ဒေဝါလီခံလူမွဲစီးရင်ကျင်ညာကြရတာအများဆုံးဖြစ်လာတာကြောင့်2023ခုနှစ်ဟာ year of bankruptcy ဒေဝါလီခံကြရတဲ့နှစ်လို့စီးပွားရေးပညာရှင်တွေကပြောဆိုကြပါတယ်ကမ္ဘာကယောဂကြီးတစ်ခုဖြစ်တဲ့ကိုဗစ်ယောဂဖြစ်ပွားမှုနောက်ပိုင်းနိုင်ငံတကာမှာစီးပွားရေးလုပ်ငန်းတွေနလန်ထူနိုင်ဖို့ကြိုးစားခဲ့ကြပေမဲ့ကမ္ဘာမှာထင်ရှားတဲ့လုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းတွေတော်တော်များများဟာနောက်ဆုံးအခုလိုဒေဝါလီခံလူမွဲစီးရင်သွင်းကြရတာပါအဓိကအနေနဲ့ကတော့ကိုဗစ်ကမ္ဘာကယောဂကြီးနဲ့စစ်ပွဲကြီးတွေရဲ့ရိုက်ခတ်မှုအကျိုးဆက်ကြောင့်ကမ္ဘာစီးပွားရေးထိခိုက်တာဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါတယ်စီးပွားရေးအင်အားအကြီးမားဆုံးဖြစ်တဲ့အမေရိကန်ပြည်အောင်စုတစ်ခုထဲမှာပဲ2023ခုနှစ်အတွင်းဗန္ဓာရေးဆိုင်ရာလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ American International Group AIG နဲ့ Revlon အလှကုန်လုပ်ငန်းကြီးအပါအဝင်စီးပွားရေးလုပ်ငန်းကြီးပေါင်း639ခုဒေဝါလီခံခဲ့ရတာပါတရုတ်နိုင်ငံကအင်အားကြီး Modern Land Ancient Mie Limited အပါအဝင် UK ကရုပ်ရှင်ရုံးလုပ်ငန်းကြီးဖြစ်တဲ့ Cineworld Group အင်ဒိုနီးရှားနိုင်ငံကနိုင်ငံပိုင် Garuda လေကြောင်းလိုင်းနဲ့ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေတော်တော်များများဒေဝါလီခံခဲ့ကြရတာဖြစ်ပါတယ် Trading Economics စီးပွားရေးဆိုင်ရာ website စာမျက်နှာမှာလေ့လာဖော်ပြမှုတွေအရတော့2023-2024ခုနှစ်အတွင်းကမ္ဘာမှာဒေဝါလီခံတဲ့ကုမ္ပဏီအများစုက American ပြည်အောင်စုလို့ဖော်ပြပါဗျ အခု2024မတ်လအထိကုမ္ပဏီပေါင်း2316ခုတရဝင်းဒီဝါလီခံခဲ့တာပါဒုတိယကတော့ဆွစ်ဇာလန်နိုင်ငံဖြစ်ပါတယ်ကုမ္ပဏီပေါင်း15,900ခုဒီဝါလီခံပါတယ်တတိယကတော့ဟောင်ကောင်ဖြစ်ပြီးဒီဝါလီခံခဲ့တဲ့ကုမ္ပဏီ9,388ခုရှိတာပါအဲဒီနောက်ပြင်သစ်က9,156ခု UK က2006ခုနဲ့ဒီဝါလီခံတဲ့ကုမ္ပဏီအများဆုံးထိပ်တန်း9နိုင်ငံအဖြစ်တွေ့ရပါတယ်အခုလိုစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့ဒီဝါလီခံတာရှိသလိုနိုင်ငံတစ်ခုလုံးဒီဝါလီခံကြရတာတွေလည်းရှိပါတယ်နိုင်ငံတစ်ခုရဲ့အစိုးရတရက်အနေနဲ့နိုင်ငံရေးစီးပွားရေးစစ်ရေးစတဲ့အခြေအနေအရရကြောင်ချင်းငွေတွေအပေါ်အတိုးမပေးနိုင်တော့တဲ့အပြင်ငွေကြေးအရင်းကိုလည်းပြန်မဆက်နိုင်တော့တဲ့အခါနိုင်ငံကိုလူမွေးနိုင်ငံအဖြစ်ဒီဝါလီခံကြောင်းအစိုးရကတရားဝင်ကြေညာရပါတယ်အခုအချိန်မှာစီးပွားရေးရှေ့တန်းရောက်နေတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်ပြည်အောင်စုတရုတ်နဲ့ UK တို့ဟာ၄ချိန်ဒီဝါလီခံခဲ့ကြပြီးဂျပန်နိုင်ငံကတော့နှစ်ကြိမ်တိုင်တိုင်နိုင်ငံကိုဒီဝါလီခံခဲ့ပူပါတယ်။အခုမြန်မာခေတ်မကြသေးခင်ကာလပိုင်းတွေမှာတော့အဓိကနိုင်ငံကြီး6နိုင်ငံဟာလူမွေးနိုင်ငံအဖြစ်ဒီဝါလီခံကြောင်းကြေညာကြပါတယ်။အဲ့ဒီနိုင်ငံတွေကတော့2008ခုနှစ်မှာအိုက်စ်လန်နိုင်ငံဟာငွေကြေးဖောင်းပွားမှုပြဿနာနဲ့ရင်ဆိုင်ရပြီးအဓိကဘဏ်ကြီးနှစ်ခုပြိုလဲခဲ့ကာအကျွေးအမေရိကန်ဒေါ်လာ85ဘီလီယံကျောင်းနိုင်ငံကိုဒီဝါလီခံခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကလည်း2000တခုနှစ်မှာအကျွေးဒေါ်လာ145ဘီလီယံမဆက်နိုင်တာကြောင့်ဒီဝါလီခံခဲ့တာပါရုရှားနိုင်ငံကတော့1998ခုနှစ်မှာ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကိုအမေရိကန်ဒေါ်လာ18ဘီလီယံအကျွေးမပေးနိုင်တာကြောင့်ရုရှားနိုင်ငံတမိုင်းမှာ6ချိန်မြောက်ဒီဝါလီခံခဲ့ပါတယ်မက္ကဆီကိုနိုင်ငံကလည်း1980ခုနှစ်နောက်ပိုင်းရေနံပြတ်လတ်မှုစီးပွားရေးခြေနေဆိုးဝါးလာမှုနိုင်ငံ GDP ဇက်တိုက်ကျဆင်းမှုတွေဖြစ်လာပြီးနိုင်ငံကျွေးမီဒေါ်လာ80ဘီလီယံကျွေးဆက်နိုင်မှုမရှိတာကြောင့်1982မှာလူမွေးနိုင်ငံအဖြစ်ဒီဝါလီခံကြောင်းကြေညာခဲ့တာပါလေဗနွန်နိုင်ငံကလည်း2020ခုနှစ်မှာနိုင်ငံ GDP ရဲ့180ရာခိုင်နှုန်းနဲ့ American Dollar ဘီလီယံ90အကျွေးပေးဖို့ပြက်ကွက်ခဲ့တာကြောင့်အစိုးရဗဟိုဘဏ်ကဒီဝါလီခံခဲ့ပါတယ်။အခုနောက်ဆုံး2022ခုနှစ်မှာဒီဝါလီခံတဲ့အကြောင်းလူမွေးစည်းရင်းတရားဝင်ကြေညာခဲ့တဲ့နိုင်ငံကတော့လောင်စာဆီပြက်လတ်မှု၊ကုန်စည်နှုန်းမြင့်မားလာမှုတွေနဲ့နိုင်ငံရဲ့စီးပွားရေးကမောက်ကမဖြစ်မှုတွေကြောင့်နိုင်ငံခြားကျွေးမြေပေါင်းဒေါ်လာ51ဘီလီယံမဆက်နိုင်ခဲ့တဲ့သီရိလင်္ကာနိုင်ငံတွေဖြစ်ပါတယ်ရှင
်။တင်းနေတဲ့ကတုဒ္ဒအစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမခင်ဖြူတွေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားနောက်တောင်ပိုင်းရက်စကော့ဒေတာမှာဒီကနေ့အစောပိုင်းကယူကရိန်းကဒုန်းဒရုန်းနဲ့ပစ်ခတ်တာကြောင့်မလို့ရုရှားရဲ့ရေနံချက်ဆက်ရုံတစ်ခုမိလောင်ပျက်စီးသွားတယ်ဆိုပြီးတော့ရုရှားဆိုရအရာရှိကပြောပါတယ်။နေဆက်ယူကရိန်းတပ်ဖွဲ့တွေရဲ့အခုနောက်ဆုံးတိုက်ခိုက်မှုကတော့ရုရှားနိုင်ငံထဲကိုအဝေးဆုံးရောက်တဲ့အထိတိုက်ခိုက်မှုလည်းဖြစ်ပါတယ်။ရုရှားရဲ့စီးရေးရန်နေရာတွေနှိကွေးသွားအောင်လုပ်တဲ့အနေနဲ့ယူကရိန်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့လတွေကစပြီးတော့ရုရှားရေနံချက်ဆက်ရုံတွေနဲ့ရေနံတူလောင်ရုံတွေကိုပိတ်မှတ်ထားပြီးရုရှားနိုင်ငံထဲကိုလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်ရှင်။ဟာမတ်စ်အဖွဲ့စီအူစီချုပ်ကိုပြစ်မှတ်ထားပြီးတော့ဂါဇာဒေသခန်ယူနစ်မြို့ကိုတိုက်ခိုက်ခဲ့တယ်လို့ Israel Sefer Radio ကဒီကနေ့ကြေညာသွားတဲ့အချိန်မှာပဲဂါဇာကျမ်းစာရေးဌာနကတော့အဲ့ဒီတိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းအယောက်20ထက်မနည်းသေဆုံးတယ်ဆိုပြီးပြောပါရယ်ဟာမတ်စီအူစီချုပ်မိုဟာမက်ဒေအီဖ်သေဆုံးသွားသလားဆိုတာတော့သေချာမသိရဘူးလို့ Sefer Radio ကကြေညာပြီးတော့ Israel စစ်တပ်ကလည်းဒီသတင်းရဖို့သူတို့ကြိုးစားနေတဲ့အကြောင်းပြောပါရယ်စူလိုင်လ10ရက်ပုံထုနေတုန်းကရန်ကုန်မြစ်ထဲမှာတံမှန်တိမ့်မောက်ပြီးတော့ပျောက်ဆုံးနေတဲ့လူ၈လောင်းရဲ့အလောင်းတွေကိုချဖွေကဲယူခဲ့တယ်ဆိုပြီးတော့ဒီကြီးမြင့်တိုင်းမိသက်တပ်ဖွဲ့ကပြောပါတယ်ဘာကရာစစ်ကန်ကနေရေမိုင်၅ဖလုံလောက်မှာပုံထုနေကတံမှန်တိမ့်မောက်ခဲ့တာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇာယီဒ်ဟမ်ဒွန်းနဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00လိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။